Welcome to the Voice of America in Burmese.
Mingla mne khe ma shin. Washington myo raw VOA American tan ga ni 2019 khu ni John La 10 ye sani ni nen khe a season go Myanmar sanaw chain mne 6 nai ga ni 9 nai thi line to meter 32 40 49 ru ga ni dai yai thon lwin twa ma ba shin.ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်းနေတတ်ပါဒီမနေ့ခင်းသတင်းတွေကိုမဆုမြတ်မုံနဲ့အတူကြီးညာပြီးမှာပါပြည်တော်စုစုံစမ်းစစ်ဆေးဘျူရို FBI အကြီးအကဲဟောင်း James Comey ဟာစက်တဘာလနေ့လွှတ်တော်ကြားနာပွဲမှာကြမ်းချိန်ထားတဲ့ကြားကလိန်ညာပြောဆိုခဲ့တယ်လို့သမ္မတ Trump ကပြောကြားလိုက်ပါတယ်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာတောက်ကြနေမှာကနေဒါခီးစင်ကိုဆုံးသက်ပြီးဆွီဒင်နိုင်ငံကိုဆက်လက်ထွက်ခွာသွားပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှအင်ဂျင်နိုင
်ကောင်းပါပြီရှင်တဲ့င်းစီစဉ်ပြီးမှလည်းဒီ9ရက်ကြာခီးစဉ်ဖြစ်ကနေဒါနိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကကနေဒါဖက်ဒရယ်စနစ်မှာလေ့လာစရာတွေအများကြီးရှိနေကြောင်းအခုလို့ပြောသွားပါဗျာ
ကနေဒါနိုင်ငံရဲ့ဖက်ဒရယ်ဒီဆောင်းမှုလမ်းကြောင်းမှာကျမတို့နိုင်ငံတော့မခက်ခဲခဲ့ပြင်မဲ့လေအများကြီးပဲကျမတို့သိယူစရာတွေရှိခဲ့ပါတယ်
မနေ့ကတိုရန်တိုမြို့မှာမြန်မာမိသားစုတွေနဲ့တွေ့ဆုံပွဲအတွင်းပြောသွားတဲ့အကြောင်းအရာတွေကိုသတင်းအစီအစဉ်နောက်ပိုင်းကောက်နှုတ်တင်ပြပေးဖို့ရှိပါတယ်။ဒါအပြင်ထိတ်တန့်ရောက်နိုင်ငံတကာသတင်းဖြစ်နေတဲ့ဗြိတိန်ရွေးကောက်ပွဲမှာ Conservative Party အမတ်အများစုနေရာရှုံးနိမ့်သွားတဲ့အတွက်ရင်ဆိုင်ရမယ့်အခြေအနေအလားအလာသုံးသပ်တင်ပြဖို့ရှိပါတယ်။ရှိပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်စုမြတ်မုံတို့ကအရင်ဆုံးပြောပြမှာပါ။
ပြည်ထောင်စုစုံစမ်းစစ်ဆေးဘျူရို FBI အကြီးအကဲဟောင်း James Comey ဟာစက်တဘာလနေ့လွှတ်တော်ကြားနာပွဲမှာကြမ်းကြင်ထားတဲ့ကြားကပဲလိန်လေပြောဆိုခဲ့တယ်လို့ American သမ္မတ Donald Trump ကတောက်ကြနေမှာသတင်းတောက်တွေကိုပြောကြားလိုက်ပါတယ်။သမ္မတ Trump ဟာသမ္မတအင်ဗျူအပြင်ဘက်နှင်းစီဥယျာဉ်မှာသတင်းတောက်တွေရဲ့အမေတွေကိုဖြေချမ်းရင်အခုလိုပြောကြားလိုက်တာဖြစ်ပါတယ်။ဒါဟာမေလ18ရက်နေ့ကစပြီးသတင်းမီဒီယာတွေနဲ့ပထမဆုံးတွေ့ဆုံပြီးအမေဖြစ်ဆလုပ်တာဖြစ်ပါတယ်ဒီနှစ်ဆန်းတုန်းကမစ္စတာကိုမီနဲ့တီးတန့်တွေ့ဆုံစဉ်ကသူ့ပေါ်မှာသစ္စာစောင့်တိဖို့အတွက်ပန်ချမ်းမှုရှိမရှိသတင်းတောက်တွေကမေးမြန်းရမှာတော့သမရကဒီလူအကြောင်းကိုသူသိမသိတဲ့အတွက်သူ့ကိုသစ္စာစောင့်တိစေခြင်းနဲ့လို့ပြောမှာမဟုတ်ပါလို့ပြောတယ်လို့ဘသူကရောသူသိမသိသူကိုဒါမျိုးပြောမှာလဲလို့ပြန်ပြီးမေးခွန်းထုတ်ခဲ့တာပါဒါအပြင်အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဟောင်းဖြစ်တဲ့ Michael Flynn နဲ့ Russia တို့ရဲ့အဆက်အသွယ်ရှိနေနိုင်တာအတွက် FBI ကစုံစမ်းနေတာတွေကိုရက်ဆိုင်မှု Mr. Comey ကသူကသူမပြောခဲ့ပါဘူးလို့လည်းပြောပါတယ်ဒါအပြင်သူ့ပေါ်မှာဆွဆွဲမှုတွေနဲ့ပတ်သက်ပြီးအခုလိုသတင်းတောက်တွေကိုပြောခဲ့တာကိုသူ့ရဲ့ထူးအတိုင်ပင်ခံ Robert Mueller ကိုပြန်ပြီးပြောပြမယ်လို့လည်းပြောပါတယ်သမ္မတ Trump ဟာ Romania သမ္မတ Klaus Iohannis နဲ့အတူသမ္မတအင်ဗျူမှာတွေ့ဆုံပြီးတော့ပြောကြားခဲ့တာဖြစ်ပါတယ
်ဗြိတိန်နိုင်ငံမှာဂျာတာရင်းနေကကျင်းပတဲ့ရွေးကောက်ပွဲမှာလက်ရှိအာဏာရ Conservative Party အပါအဝင်ဘဲပါတီမှအစိုးရဖွဲ့နိုင်လောက်အောင်အလွှတ်တော်အမတ်နေရာအများစုမရခဲ့ပါဘူးနိုင်ငံထဲမှာတေးကြမှုဟာအရင်ကထက်ပိုလိုအပ်နေတယ်လို့ဝန်ကြီးချုပ်ထရီဇာမေကပြောကြားပြီးမြောက်ပိုင်းအိုင်ယာလန်က Democratic Unionist Party DUP နဲ့ညွန်ပေါင်းအစိုးရဖွဲ့မယ်လို့ကြေညာခဲ့ပါတယ်အစိုးရအဖွဲ့အစ်ထဲမှာဘန်နာရေးနိုင်ငံခြားရေးကာကွယ်ရေးပြည်ထောင်ရေးနဲ့ EU တွေကဗြိတိန်နှုတ်ထွက်မှုညှိနှိုင်းရေးဝန်ကြီးတွေကတော့အပြောင်းအလဲမရှိပေမဲ့ကျန်တဲ့ Cabinet ဝန်ကြီးနေရာတွေကိုညှိနှိုင်းနေဆဲဖြစ်ပါတယ်နောက်ဆုံးမဲရလက်တွေအရ Conservative Party ကလွှတ်တော်မှာအရင်ရှိထားတဲ့အမတ်နေရာ73နေရာရှုံးနေပြီးတော့318နေရာပဲအနိုင်ရခဲ့ပါတယ်။အဓိကအတိုက်ခံ Labor Party ကတော့အမတ်နေရာ30ထပ်အနိုင်ရပြီး262နေရာလွှတ်တော်မှာနိုင်ခဲ့ပါတယ်။ DUP Party ကတော့အမတ်နေရာ10နေရာနိုင်ထားပါတယ်။ထောက်ခံမှုပြန်ပြီးခိုင်မာလာတဲ့ Labor Party ခေါင်းဆောင် Jeremy Corbyn ကဝန်ကြီးချုပ်မေအနေနဲ့ယာရုကနေဆင်းသင့်တယ်လို့ပြောခဲ့ပါတယ်။EU ကနေဗြိတိန်နှုတ်ထွက်ရေးညှိနှိုင်းဆွေးနွေးမှုတွေကိုပြည်သူတွေရဲ့ထောက်ခံမှုအပြင်နဲ့ပြပြတသားဆောင်ရွက်နိုင်ဖို့ဆိုတဲ့မျှော်လင့်ချက်နဲ့ဝန်ကြီးချုပ်က၃နှစ်အချိန်ဆောပြီးတော့ထွေထွေရေးကောက်ပွဲကျင်းပခဲ့တာပါဒါပေမဲ့သူမျှော်လင့်တယ်လို့ဖြစ်မလာခဲ့တဲ့အပြင်လက်ရှိအာဏာရပါတီအထင်နာခဲ့တာဖြစ်ပါတယ်နိုင်ငံရေးအမေရရာမှုတွေဆက်ရှိနေတဲ့အခြေအနေမှာစီးပွားရေးအပေါ်ကြက်ရက်ခတ်နိုင်တယ်လို့စီးပွားရေးပညာရှင်တွေကပြောကြပါတယ်တောက်ကြနေကငွေကြေးဈေးကွက်မှာစတာလင်ပေါင်တန်ဖိုးကျဆင်းခဲ့ပါတယ်ရှင်
ဒီတဲ့င်းပတ်တဲ့အီရန်မျိုးရောတဟီရန်မှာလူပေါင်း12ဦးသေဆုံးခဲ့တဲ့တိုက်ခိုက်မှုကိုအမေရိကန်နဲ့ Saudi Arabia နိုင်ငံတွေကပံ့ပိုးပေးနေတယ်လို့အီရန်ခေါင်းဆောင်အယတ်တိုလာအလီခါမေနီက တောက်ကြနေမှာဆွဆွဲလိုက်ပါတယ်။တေဆုံးသူတွေအတွက်ဇာပနာကိုတက်ရောက်လာသူကထောင်ပေါင်းများစွာရှိနေတာပါ။ဗိုလ်တပ်ဖွဲ့နဲ့တိုက်ခိုက်မှုတွေဟာအမေရိကန်နဲ့ဆော်ဒီအစိုးရတွေကိုအမုန်းပွားမှုတွေပဲတိုးလာစေမယ်လို့အီရန်ခေါင်းဆောင်ခါမီနီကပြောကြားကြောင်းနိုင်ငံတော်သတင်းမှာဖော်ပြထားတာပါ။အီရန်ခေါင်းဆောင်ကတေဆုံးသူတွေအတွက်ဝန်ထမ်းကြောင်းတုံ့ပြန်လာမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။လွှတ်တော်ကတိုက်ခိုက်မှုနှစ်ခုနဲ့ကွယ်လွန်သူအီရန်ခေါင်းဆောင်ကြီးအယတ်တိုလာရူဟိုလာခိုမီနီရဲ့အုတ်ဂူတို့မှာတိုက်ခိုက်တာတွေကိုခံခဲ့ရပေမဲ့ဒါအီရန်နိုင်ငံရဲ့တန်တိထံကိုမျက်ပျက်စီးစေနိုင်ပါဘူးလို့လည်းပြောပါတယ်။အခုလိုတိုက်ခိုက်မှုကို IS စစ်သွေးကြအဖွဲ့ကသူတို့လှုပ်ဆောင်လာဖြစ်ကြောင်းကြေညာခဲ့တာပါ။ဒါပေမဲ့ဇာပနာအခမ်းအနားပြီးတောက်ကြနဲ့ပြုတ်လို့တဲ့ဝတ်ပြုတ်ဆူတောင်းပွဲမှာတော့အမေရိကန်နဲ့အတူကြဆုံးပါစီလို့ကြွေးကြော်ခဲ့ကြတယ်လို့ Sorry ဖြစ်ရဲ့မိသားစုဝင်တွေတည်ဆုံးပါသည်ဈေးလို့လည်းဆူတောင်းခဲ့ကြတာပါ။အီရန်ထောက်လိုင်းဝင်ကြီးဌာနကတော့အခုတိုက်ခိုက်မှုကို IS စစ်သွေးကြောအဖွဲ့နဲ့ပူးပေါင်းခဲ့ကြတယ်။အီရန်နိုင်ငံသားအမျိုးသား၅ဦးကလှုပ်ဆောင်လာလို့ကြက်တဲ့ဗရင်းနေမှာပြောပါတယ်။ဒီလူတွေဟာပြီးခဲ့တဲ့ဩဂုတ်လအီရန်ကိုပြန်မလာခင်ဆီးရီးယားကရက်ကန်နဲ့အီရတ်ကမိုဆိုးဒေသတွေကိုတွားရောက်ပြီး IS အဖွဲ့အတွက်တိုက်ခိုက်ပေးခဲ့တယ်လို့လည်းဝင်ကြီးဌာနကပြောပါတယ်။သူတို့ဟာအမျိုးသမီးတွေအယောင်ဆောင်ပြီးတိုက်ခိုက်ခဲ့တာဖြစ်ကြောင်းအီရန်လုံခြုံရေးအရာရှိတွေကပြောပါတယ်။
အမေရိကန်ရဲ့ဒုံးရံကာကွယ်ရေးတပ်ချစ်တက်စစ်မှုကိုဆိုင်းငံ့လိုက်တယ်လို့တောင်ကိုရီးယားကကြေညာပြီးသမ္မတဒေါ်နယ်ထရမ့်နိုင်ငံသားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတို့ကြားမှာဒီကိစ္စဆွေးနွေးခဲ့ကြတယ်လို့အင်ပီရိုတာဝန်ရှိသူတယောက်က VOA ကိုအတည်ပြုခဲ့ပါတယ်။တပ်ချစ်ထားရှိမှုကပတ်ဝန်းကျင်အပေါ်ဘလို့တက်ရောက်မှုရှိနိုင်မလဲဆိုတဲ့သုံးသပ်ချက်အပြည့်အစုံလုပ်မပြီးခင်အထိစနစ်မှာတတ်ဖို့လိုသေးတဲ့အစိတ်အပိုင်းတွေတက်စစ်မှုကိုဆိုင်းထားမယ်လို့တောင်ကိုရီးယားနိုင်ငံကဗိုလ်ထုံးနေတော့ကကြေညာခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်တာဝန်ရှိသူတွေနဲ့မဟာမိတ်တောင်ကိုရီးယားကြားအနီးကပ်ဆက်သွယ်ဆောင်ရွက်နေတယ်လို့တာဝန်ရှိသူကပြောပါတယ်။တာစနစ်နဲ့ပတ်သက်လို့အရင်ပေးထားတဲ့ကတိကိုပြင်ဆင်မှာမဟုတ်ဘူးဆိုတာတောင်ကိုရီးယားအစိုးရဘက်ကအမေရိကန်ကိုအာမခံခဲ့တယ်လို့အမေရိကန်ကလည်းတောင်ကိုရီးယားကိုအာမခံချက်ပေးခဲ့တယ်လို့ဆိုပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးရံကာကွယ်နိုင်ဖို့အတွက်လို့ဆိုပြီးအမေရိကန်ကဒုံးရံကာကွယ်ရေးတာစနစ်ကိုတောင်ကိုရီးယားမှာထားရှိတာဖြစ်ပါတယ်ရှင်။
ယူအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူအမေရိကန်တန်ကမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာတောက်ကြန်နေမှာကနေဒါခီးစင်ကိုအဆုံးသတ်ပြီးဆွီဒင်နိုင်ငံကိုဆက်လက်ထွက်ခွာသွားပြီးဖြစ်ပါတယ်။ဆွီဒင်ကလွှတ်တော်ဥက္ကဋ္ဌမစ္စတာအော်ရီဘန်အာလင်းနဲ့ဆွီဒင်ဝန်ကြီးချုပ်မစ္စတာစတီဖန်လိုဘန်နုရဲ့ဖိတ်ကြားချက်အရဒေါန်ဆန်းစုကြည်ဟာဆွီဒင်နိုင်ငံကိုတရားဝင်ချစ်ကြည်ခီးဆက်လက်ထွက်ခွာတာဖြစ်ပါတယ်။ကနေဒါနိုင်ငံကကြာခီးစင်အတွင်းမှာတော့ကနေဒါဘင်ခံချုပ်ဒေးဗစ်ဂျွန်စတန်နဲ့တွေ့ဆုံခဲ့တယ်လို့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့တွေ့ဆုံစဉ်မှာတော့နှစ်နိုင်ငံကြားစီးပွားရေးနဲ့ဖွံ့ဖြိုးရေးကိစ္စရပ်တွေကိုဆွေးနွေးခဲ့တာဖြစ်ပါတယ်။အခုခီးစင်အတွင်းမြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်နဲ့လူသားချင်းစာနာမှုအကူအညီတွေအတွက်ကနေဒါနိုင်ငံကဒေါ်လာ 8.8 သန်းထောက်ပံ့ပေးမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ကနေဒါခီးစင်အတွင်းအော်တဝါမြို့မှာ Federal နိုင်ငံများ Forum ရဲ့အစီအစဉ်နဲ့ကျင်းပနေတဲ့ကနေဒါနိုင်ငံ Federal စနစ်အောက်ကဗန်နေးဆိုင်အစီအမံများနဲ့တဘာဝတယံဆက်တဲ့အရင်းမြစ်စီမံခန့်ခွဲမှုဆိုင်ရာဆွေးနွေးပွဲကိုလည်းဒေါန်ဆန်းစုကြည်တက်ရောက်ခဲ့ပါတယ်။ကနေဒါနိုင်ငံတော်ရန်တိုမှာတောက်ကြံနေကမြန်မာမိသားစုတွေနဲ့တွေ့ဆုံပွဲကိုတော်ရန်တိုမြို့တော်ဝင်ကိုယ်တိုင်တက်ရောက်လာတာဖြစ်ပြီးတော့ကနေဒါနိုင်ငံရဲ့ Federal စနစ်ကနေမြန်မာနိုင်ငံအတွက်လိမ့်လာစရာတွေအများကြီးရှိနေသေးတယ်လို့ဒေါန်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဇူလ20ရက်နေ့မှာတော့ဆွီဒင်နိုင်ငံကိုရောက်နေတဲ့မြန်မာတိုင်းရင်းသားမိသားစုတွေနဲ့ဒေါန်ဆန်းစုကြည်တွေ့ဆုံဖို့ရှိပါတယ်။
အရှိန်နဲ့တောင်တရုတ်ပင်လယ်တွေကတရုတ်တို့ပိုင်ဆိုင်တယ်လို့ပြောနေတဲ့ရေပြင်မှာငါးဖန်းခွင့်ပိတ်ပင်တယ်လို့တရုတ်နိုင်ငံကကြေညာထားပေမဲ့ရေပိုင်နဲ့အငင်းပွားနေတဲ့တခြားနိုင်ငံတွေကဂရုမစိုက်ဘဲသူတို့နိုင်ငံတွေရဲ့ငါးဖန်းလှေတွေကိုသွားခွင့်ပေးထားပါတယ်။ဒီနှစ်အတွက်မေလတရနေ့ကစလို့၃လအတွင်းအငင်းပွားနေတဲ့ရေပြင်နယ်နိမိတ်ထဲမှာအရင်နှစ်တွေကထက်ပိုပြီးတင်းကျပ်တဲ့စည်းကမ်းတွေနဲ့ငါးဖန်းခွင့်ကိုတရုတ်အစိုးရကဆိုင်းငံ့ထားတာပါ။ဒါပေမဲ့အဲ့ဒီရေပြင်နယ်နိမိတ်ထဲကသူတို့နဲ့သက်ဆိုင်တဲ့အပိုင်းကိုပိုင်ဆိုင်တယ်လို့ထိုင်ဝမ်၊ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတို့ကလည်းပြောနေကြတာဖြစ်ပါတယ်။ ငါးဖန်ကွေယာယီပိတ်ကြောင်းတရုတ်ရဲ့ဂျင်ညာချက်ကိုဗီယက်နမ်နိုင်ငံကအပြစ်တင်ခဲ့ပါတယ်ဖိလစ်ပိုင်ကတော့အသိအမှတ်မပြုတ်တဲ့ပုံနဲ့ဘာမှမတုံ့ပြန်ပါဘူးထိုင်ဝမ်ကတော့အဲ့ဒီနေရာတွေမှာငါးဖန်လုပ်ငန်းလုပ်နေသူတွေကိုစုချတဲ့အပြင်တရုတ်ဘက်ကငါးဖန်လေတွေကိုဖမ်းနေဆိုရင်ကူညီမယ်လို့ပြောကြားခဲ့ပါတယ်တောင်တရုတ်ပင်လယ်ထဲကရေပြင်မှာ1995ခုနှစ်ထဲကစလို့တရုတ်တို့ကငါးဖန်ခွင့်ကိုရာသီအလိုက်ပိတ်ပင်ခဲ့တာဖြစ်ပါတယ်အဲ့ဒီပိတ်ပင်မှုအတွင်းမှာငါးဖန်လေတချို့ကိုလည်းဖမ်းဆီးခဲ့ပါတယ်
အာရှပစိဖိတ်ဒေတာရင်းနိုင်ငံတွေဟာတိုးမြင့်လာနေတဲ့ကွန်ပျူတာဆိုင်ဘာတိုက်ခိုက်မှုတွေနဲ့အတူချိမ့်ချောက်မှုတွေကိုရင်ဆိုင်နေရတာမို့ဒေတာရင်းနိုင်ငံတွေကြားဆိုင်ဘာတိုက်ခိုက်မှုခြေပုံးရေးမှာတဆင့်တိုးပြီးပူးပေါင်းဆောင်ရွက်ကြဖို့အရှိတောင်အာရှနိုင်ငံတွေကတိုက်တွန်းလိုက်ပါတယ်။ဆိုင်ဘာတိုက်ခိုက်မှုတွေကြောင့်စီးပွားရေးထိခိုက်နေကြချိန်မှာပဲအခုလိုတိုက်ခိုက်မှုတွေထိုးဖောက်ဝင်ရောက်မှုတွေအန္တရာယ်ကိုရင်ဆိုင်ကြရတာဖြစ်ပါတယ်။ဒါကြောင့်ဒီအန္တရာယ်ကျော်လွန်နိုင်ရေးအတွက်အမြန်ပြောင်းလဲနေတဲ့ဤပညာနယ်ပယ်နဲ့အတူအမှီလိုက်ဖို့မူဝါဒဘိုင်းဆိုင်ရာပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုအပ်နေတယ်လို့ဒေတာရင်းစီးပွားရေးလုပ်ငန်းတွေနဲ့အစိုးရအရေကပြောပါတယ်
။ကမ္ဘာ့ရာသီဥတုဖောက်လဲပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးကတိကဝတ်တွေအတိုင်းဥဆောင်စ조사သွားမယ်လို့တရုတ်ကအာမတ်ခံထားတဲ့အချိန်မှာတရုတ်ကုမ္ပဏီတွေကသဘာဝပတ်ဝန်းကျင်ထိခိုက်စေမဲ့စီမံကိန်းတွေကိုလုပ်နေတဲ့အတွက်ကတိအတိုင်းလှုပ်ဖို့ခက်ခဲလိမ့်မယ်လို့ထောက်ပြမှုတွေရှိပါတယ်။တရုတ်ရဲ့ခေတ်သစ်ပိုလန်မကြီးစီမံကိန်းမှာကြောင်မီးသွေးရင်းလုပ်ငန်းနဲ့ကြောင်မီးသွေးဆက်ယုံစီမံကိန်းတွေတရုတ်ကုမ္ပဏီကယင်းနှိမ့်မြုပ်နှံလုပ်နေတယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်နေသူတွေကထောက်ပြနေကြပါတယ်ရှင်။ခုဆက်လက်ပြီးတော့ဗြိတိန်နိုင်ငံရွေးကောက်ပွဲရလဒ်အပေါ်တုံ့သက်တင်ပြမှာပါဗြိတိန်နိုင်ငံမှာဂျွန်လ၈ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲရလဒ်တွေကအာနာယပါတီအတွက်မျှော်လင့်ထားသလိုမဖြစ်ခဲ့ပါဘူးလွတ်တော်မှာ Conservative အမတ်အများစုအနေထားဆုံးရှုံးခဲ့ပြီးညွန်ပေါင်းအစိုးရဖွဲ့ရတော့မဲ့အခြေအနေကိုရောက်ခဲ့ပါတယ်ဥရောပသမ္မဂတွေကနေဗြိတိန်နှုတ်ထွက်မဲ့ဆွေးနွေးမှုတွေတရားဝင်စတင်ဖို့၁၀ရက်တောင်မလိုတော့တဲ့အချိန်မှာဝန်ကြီးချုပ် Theresa May အနေနဲ့နိုင်ငံတွင်းမှာရောEU နဲ့ပါပိုးပြီးခက်ခဲတဲ့ညှိနှိုင်းဆွေးနွေးမှုတွေကိုရင်ဆိုင်ရလိမ့်မယ်လို့နိုင်ငံရေးလေလာသူတွေကသုံးသပ်နေကြပါတယ်။မဆူမျက်မှွန်ကပဲအပြည့်စုံကိုစူးစီးတင်ပြမှာပါရှင ်။ Britain ထွေထွေရွေးကောက်ပွဲကိုအချိန်ဆကျင်းပဖို့ဆုံးဖြတ်ခဲ့တဲ့ဝန်ကြီးချုပ် Theresa May အတွက်ရလကမျှော်လင့်ထားသလိုဖြစ်မလာခဲ့တဲ့အပြင်ယာရုကနေဆင်းပေးဖို့တောင်းဆိုမှုတွေကိုတောင်းရင်ဆိုင်နေရပါတယ်။နောက်ဆုံးမဲရလတ်အရာအာနာယ Conservative ပါတီကလွှတ်တော်မှာအမတ်နေရာ318နေရာအဓိကအတိုက်ခံ Labour ပါတီက262နေရာစသဖြင့်ရခဲ့ပါတယ်။ဘဲပါတီကမှတပါတီရဲ့အစိုးရဖွဲ့ဖို့လိုအပ်တဲ့အမတ်နေရာ326နေရာပြည့်အောင်မရခဲ့ပါဘူး။တောက်ချာနေမနက်ကဘယင်မာကြီးကိုအခြေအနေတင်ပြခွင့်တောင်းပြီးတဲ့နောက်ဝင်းကြီးချုပ်မေကမြောက်ပိုင်းအိုင်ယာလန်က Democratic Unionist Party DUP နဲ့ညွန်ပေါင်းအစိုးရဖွဲ့မယ်လို့ကြေညာခဲ့ပါတယ်။DUP ပါတီကတော့အမတ်နေရာ10နေရာအနိုင်ရထားတဲ့ပါတီဖြစ်ပါတယ
်။ Our two parties have enjoyed a strong relationship over many years and this gives me the confidence to believe
ကျမတို့ပါတီနှစ်ခုကြားမှာနှစ်ပေါင်းများစွာကတည်းကခိုင်မာတဲ့ဆက်ဆံရေးရှိခဲ့ပါတယ်။ UK နိုင်ငံတစ်ခုလုံးရဲ့အကျိုးအတွက်ကျမတို့အတူလက်တွဲပြီးလုပ်နိုင်မယ်ဆိုတဲ့ယုံကြည်ချက်အခိုင်အမာရှိပါတယ်။
လွှတ်တော်မှာအများစုအနိုင်ရထားတဲ့အနေအထားကိုဆုံးရှုံးပြီးနိုင်ငံရေးအရာအထည်နာခဲ့ပေမဲ့ဝန်ကြီးချုပ်မေကတော့သူ့အနေနဲ့နောက်ဆုံးမှာမဟုတ်ဘူးဆိုတာကိုပြက်ပြက်သားသားပြသခဲ့ပါတယ်။ EU ကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးဆွေးနွေးမဲ့ Brexit ဆွေးနွေးမှုတွေကိုစီစဉ်ထားတဲ့အတိုင်းဂျွန်လ19ရက်နေ့မှာစတင်မယ်လို့ပြောကြားခဲ့ပါတယ်။ EU နဲ့ညှိနှိုင်းမှုတွေကိုလုပ်တဲ့နေရာမှာသူ့ရဲ့ဥဆောင်မှုအပေါ်ပြည်သူတွေစီကအပြည့်အဝထောက်ခံမှုရနိုင်မယ်လို့ဝန်ကြီးချုပ်မေတွက်ပြီးတော့ရွေးကောက်ပွဲကို၃နှစ်အချိန်ဆခေါ်ယူကျင်းပခဲ့တာပါ။ဒါပေမဲ့အခုတော့အခြေအနေဟာပိုလျှောက်ထွေးပြီးမရေရာတဲ့အခြေအနေရောက်သွားတယ်လို့နိုင်ငံရေးအကဲခတ်အများစုကသုံးသပ်နေကြပါတယ်။ပြည်တွင်းမှာရောပြည်ပမှာပါထရီဆာမေအခက်အခဲတွေရင်ဆိုင်ရလိမ့်မယ်လို့လန်ဒန်စီးပွားရေးတက္ကသိုလ် LSE ရဲ့ Institute of Public Affairs ဌာနညွှန်ကြားရေးမှူးတိုနီ ထရာဗစ်ကအခုလိုသုံးသပ်ပါတယ်။
Means it will be far more difficult to govern both domestically but particularly in relation to the UK negotiating to leave the EU.
ရွေးကောက်ပွဲရလဒ်တွေအများပြည်တွင်းမှာရောEU ကနေ UK နှုတ်ထွက်မဲ့ညှိနှိုင်းမှုတွေမှာပါပိုပြီးတော့တောင်ခက်ခဲသွားပါလိမ့်မယ်။ Theresa May ရွေးကောက်ပွဲလုပ်ခဲ့တဲ့ရည်ရွယ်ချက်ကလွှတ်တော်မှာအများစုအနိုင်ရပြီး EU နဲ့ညှိနှိုင်းမှုတွေကိုပြက်ပြက်သားသားလုပ်နိုင်ဖို့ဖြစ်ပါတယ်။အခုတော့အားရတဲ့အခြေအနေရောက်ပြီးသူ့အတွက်အခက်ခဲကြီးရင်ဆိုင်နေရပါပြီ
။ EU ကနေထွက်ဖို့လိုလားတဲ့ DUP ပါတီနဲ့ Conservative ပါတီကညွန်ပေါင်းအစိုးရဖွဲ့တဲ့နေရာမှာဘလို့ညှိနှိုင်းမှုတွေလုပ်တယ်လဲဆိုတာကိုအခုအချိန်မှအတိအကျမသိရသေးပါဘူး။ဒါပေမဲ့ Brexit ကိစ္စညှိနှိုင်းမှုတွေအပါအဝင် အခြေအနေတွေပိုလျှောက်ထွေးလိမ့်မယ်လို့ London King's College ကနိုင်ငံရေးနဲ့မျက်မှောက်ခေတ္တမိုင်းကတိက Andrew Blake ကလည်းသုံးသပ်ပါတယ
် Nobody's going to go fully into a full coalition which means it may be a case of negotiating things more on a deal by deal basis
ဘယ်ပါတီမှအရာရာမှညှို့မောင်းမလုပ်ပါဘူးကိစ္စတစ်ခုချင်းစီအပေါ်မူတည်ပြီးညှိနှိုင်းသဘောတူသွားနိုင်ပါတယ် Brexit ကိစ္စဘာဖြစ်မှလဲဆိုတာအထူးကြဖြစ်ဖို့ခက်ပါတယ်ညှို့မောင်းအစိုးရဖွဲ့ဖို့သဘောတူညီချက်ထဲမှာ Brexit နဲ့ပတ်သက်လို့DUP ပါတီကဘယ်လိုသတ်မှတ်ချက်တွေထားသလဲဆိုတဲ့အပေါ်မှာမူတည်ပါတယ်။ဘယ်လိုအပေးယူလုပ်နေသလဲဆိုတာအတိအကျမသိရသေးပါဘူး။သေချာတာတစ်ခုကတော့ကန္နာဇုံမှာအခြေအနေပိုပြီးရှုပ်ထွေးမယ်။အဲ့ဒီထက်မှ Brexit ကလည်းတစ်ခုအပါအဝင်ဖြစ်ပါလိမ့်မယ်
။ဂျာတာရင်းနေကထွေထွေရွေးကပွဲမှာ Conservative Party ကအနိုင်ရထားတဲ့အမတ်နေရာ73နေရာဆုံးရှုံးခဲ့ပေမဲ့ Labour Party ကတော့အမတ်နေရာ30ထပ်ပြီးတော့အနိုင်ရရှိခဲ့ပါတယ်။တက္ကသိုလ်ကျောင်းလာကတွေရှော့ချမယ် NHS အမျိုးသားကျန်းမာရေးစောင့်ရှောက်မှုတွေပိုပေးမယ်ဆိုတဲ့ကတိတွေကြောင့်လူငယ်တွေရဲ့မဲတွေ Labour Party ပိုရခဲ့တယ်လို့လေ့လာသူတွေကတုံ့သက်ကြပါတယ်ဗြိတိန်နိုင်ငံထဲမှာနိုင်ငံရေးအမြင်သဘောထားကြီးကြီးမားမားကွဲနေတယ်ဆိုတာကိုအခုရွေးကောက်ပွဲကပြသခဲ့တာပါတည်ငြိမ်ခိုင်မာတဲ့အစိုးရဦးဆောင်မှုရဖို့ဝန်ကြီးချုပ်မေကရည်ရွယ်ခဲ့တာဖြစ်ပေမဲ့ဗြိတိန်မှာနိုင်ငံရေးမရေရာမှုတွေလနဲ့ချီရှိလာနိုင်တယ်လို့ London VOA သတင်းတောက် Henry Richwell ကပြောပါတယ်နိုင်ငံရေးမရေရာတဲ့ကရက်ကစီးပွားရေးကိုရိုက်ခတ်လာနိုင်တယ်လို့လဲစီးပွားရေးပညာရှင်တွေကတွက်နေကြပါတယ်။ရွေးကောက်ပွဲရလဒ်တွေထွက်ပေါ်လာခဲ့ပြီးတဲ့နောက်တောက်ချာနေကဒေါ်လာနဲ့ယူရိုငွေကြေးလဲလှယ်တဲ့စတာလင်ပေါင်တန်ဖိုးကျဆင်းခဲ့ပါတယ်ရှင
်။ဒီမနက်ကရေးစီးပွားရေးဟာအရှိန်ကောင်းကောင်းနဲ့တိုးတက်လာတော့မယ်လို့စီမံကိန်းရဲ့ဗန္ဓာရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ဒီမနက်ကမှာစီးပွားရေးရာချီလီကောင်းပြီးတကယ်ပဲပေါ်ပေါက်လာနေပါပြီလား။စီဝါရေးဖွံ့ဖြိုးမှုရဲ့အသီးပွင့်တွေကိုခန်းစားနေကြရပါပြီလားဆိုတော့ကတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လီလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောတာရှင်တွေအနေနဲ့ကိုယ့်ရဲ့အမြင်သဘောထားတွေပဲဖြစ်ဖြစ်ဘေးမြလူတာကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-232-382-555ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါရစေ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းတက်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီးပွားရေးဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ကနေဒါနိုင်ငံ Federal Snick ကနေမြန်မာနိုင်ငံအတွက်လေ့လာစရာတွေအများကြီးရှိနေကြောင်းတိုရန်တိုမြို့မှာမနေ့ကပြုလုပ်တဲ့မြန်မာမိသားစုတွေနဲ့တွေ့ဆုံပွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။တိုရန်တိုမြို့တော်ခန်းမမှာကျင်းပတဲ့ဒီတွေ့ဆုံပွဲကိုမြို့တော်ဝင်ဂျွန်ထိုရီကိုရိုင်တက်ရောက်ပြီးတော့ကြိုဆိုအဖွင့်စကားပြောကြားခဲ့တာပါ။မြန်မာမိသားစုတွေနဲ့တွေ့ဆုံပွဲအတွင်းကနေဒါနိုင်ငံကိုလာရတဲ့အဓိကအကြောင်းရင်းကိုတောင်ဆန်းစုကြည်ကအခုလိုစပြောပါဗျ။ကျွန်
တော်ဒီမှာလာရတဲ့အဓိကအကြောင်းရင်းကတော့Forum of Federation ဆိုတဲ့အဖွဲ့အစည်းပြီးတော့ကျမတို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုကူညီသောအဖြစ်ဒီ Federal Democracy နိုင်ငံရေးစနစ်အကြောင်းပုံမူပြီးတော့ကျမတို့နားလည်အောင်လို့ဖိတ်ခေါ်တာဖြစ်ပါတယ်။လာတဲ့အဖွဲ့ထဲမှာဆိုလို့ရှိလို့ရှိရင်တိုင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေပါတယ်။ကျမတို့အစိုးရကိုယ်စားလှယ်တွေပါတယ်။တပ်မတော်ကိုယ်စားလှယ်တွေပါပါတယ်။ကျွန်တော်ဒီလိုလာတာမှလာတဲ့အခါမှာဒီကိုယ့်အမြင်သူ့အမြင်ဖလှယ်ခွင့်လည်းရတယ်။နောက်ပြီးတော့ကျမတို့အားလုံးရင်ဆိုင်ရမယ်စင်ခုံမှုတွေအကြောင်းလည်းကျမတို့ပို့ပြီးတော့သိလာရတယ
်။ခိုင်မာနေပြီဖြစ်တဲ့ကနေဒါဖက်ဒရယ်စနစ်မှာအခက်အခဲတွေဘလို့ကြော်ဖြတ်ခဲ့တယ်လဲဆိုတာကိုသူဥဆောင်တဲ့ကိုစလဲအဖွဲ့အနေနဲ့လေ့လာခဲ့ကြောင်းအခုလိုတဆက်သေးပြောသွားပါတယ
်။ကနေဒါနိုင်ငံရဲ့ဖက်ဒရယ်ဒီဆောင်မှုလမ်းကြောင်းမှာကျမတို့နိုင်ငံတော့မခက်ခဲခဲ့ပြီမဲ့လေအများကြီးပဲကျမတို့သိယူစရာရှိခဲ့ပါတယ်။နောက်ပြီးတော့ကနေဒါနိုင်ငံဆိုလို့ရှိရင်ဖက်ဒရယ်ပြည်ထောင်စုတစ်ခုအနေနဲ့ခိုင်မာသွားပြီဆိုတော့စင်ခေါ်မှုတွေဘယ်လိုပြန်ဆိုင်ခဲ့ရလဲကြော်သွားခဲ့ရလဲဒါပြလို့စင်ခေါ်မှုတွေကတကယ်တော့ဘယ်တော့မှအဆုံးမရှိဘူးဆိုတာလေအဲကျမတို့နားလည်ဖို့လိုပါတယ
်ဒါအပြင်မြမငင်းကြေးဖြစ်စဉ်ဥဆောင်နေသူတဦးအနေနဲ့လက်ရှိငင်းကြေးဆွေးနွေးနေတဲ့အခြေအနေကိုလည်းအခုလိုပြောပြပါပါတယ
်ဒါတော့တချို့ကနေပြီးတော့ကျမတို့ရဲ့ငင်းကြေးဖြစ်စဉ်ဟာငင်းကြေးအတွက်ကြိုးပမ်းမှုတွေဟာအခုတည်းကတိုးတက်မှုမရှိဘူးဆိုတာတိုးတက်မှုရှိတယ်ဒါပေမဲ့တစ်ခါတည်းလဲဆုပ်ယုပ်မှုရှိရမှာပဲရှေ့တိုးရင်နောက်ဆုပ်ရင်ရှေ့တိုးရင်နောက်ဆုပ်ရင်လည်းကျမတို့လိုချင်တဲ့ပန်းနိုင်ကိုရောက်အောင်တော့ရမှာပဲတခြားနိုင်ငံတွေရဲ့ငင်းကြေးဖြစ်စဉ်တွေကိုကြည့်လိုက်လို့ရှိလို့ရှင်ငင်းကြေးကြိုးပမ်းမှုတွေကြည့်လိုက်လို့ရှင်လည်းဒီလိုပဲဆိုတာမြင်ရပါတယ်မယ်တချို့နိုင်ငံတွေမှာဆိုလို့ရှိရင်ဆယ်စုနှစ်ပေါင်းများစွာမကရာစုနှစ်နဲ့တောင်မှချိန်ပြီးတော့ငင်းကြေးအတွက်အမျိုးသားပြန်လည်ငင်းကြေးစီအတွက် ကျူပန်ခဲ့ကြရတာပ
ါသူရဲ့ပြပခီးစင်တိုင်းသက်ဆိုင်ရာနိုင်ငံရောက်နေတဲ့မြန်မာမိသားစုတွေနဲ့တက်နိုင်တဲ့လောက်တွေ့ဆုံရမှာလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုရှင်းပြပြီးအမေးအဖြေပုံစံမျိုးနဲ့ဆွေးနွေးပွဲထိရောက်မှုရှိအောင်ကြိုးပမ်းခဲ့ကြောင်းဒေါအောင်ဆန်းစုကြည်ကပြောပါတယ်။အထူးသဖြင့် NLD အစိုးရလက်ထက်နိုင်ငံရေးအရအမည်မဲဆင်းထားရှိထားတာကိုပယ်ဖျက်ခဲ့ကြောင်းနဲ့နိုင်ငံတကာမှာရှိတဲ့မြန်မာတန်ယုံတွေအနေနဲ့ပြည်ပရောက်မြန်မာတွေအတွက်ဗီဇာကိစ္စအဆင်ပြေအောင်အထူးအလေးထားဆောင်ရွက်နေကြောင်းဒေါအောင်ဆန်းစုကြည်ကရှင်းပြပါတယ်
။ကျမတို့ဟာဒီလိုအမေဆင်းလုတ်ထားတယ် blacklist လုတ်ထားတယ်ဆိုတော့အခုနိုင်ငံရေးရကျမတို့မလုတ်တော့ပါဘူးဗီဇာမပေးတာဟာကျမတို့တာမဗီဇာတွေပေးပါတယ်တချို့ခဏခဏဝင်လိုက်ထွက်လိုက်ပေါ့လား multiple entry ကြတော့ဒါသူ့ရဲ့အလုပ်ပေါ်မှာမူတည်ပြီးတော့ပေးပါတယ်နောက်တချို့ကြတော့ interpol လာနေပြီးတော့သတ်မှတ်ထားတဲ့လူအမေဆင်းမှာထည့်ထားတဲ့လူတွေတော့ကျမတို့မပေးပါဘူးဒါနဲ့ကြာနဲ့အရင်တုန်းကတော့ဘယ်နိုင်ငံရေးထုတ်ရှားမှုမှာပါခဲ့လို့ဘယ်နိုင်ငံရေးပါတီနဲ့ဆက်သွယ်မှုရှိလို့ဆိုပြီးတော့မပေးတာတွေလည်းကျမတို့မရှိတော့ပါဘူ
း NLD အစိုးရရဲ့နိုင်ငံသားရေးမူဝါဒမှာနိုင်ငံတကာရောက်နေတဲ့မြန်မာတွေကိုခွဲခြားမှုမရှိဘဲကြိုးစားလက်ခံဖို့နဲ့အကာအကွယ်ပေးဖို့အချက်ပါဝင်ကြောင်းအခုလိုပြောပါရစေ
ကျမတို့အစိုးရတဲ့ဖွဲ့ကလေးကနိုင်ငံသားရေးယုံမှာကျမတို့မူဝါဒချပြတာပါနိုင်ငံသားရေးယုံကနေပြဆွတ်လိုက်တဲ့ကျမတို့တန်တမာများကုတ်တူကဘာတဖွားမှာရှိတဲ့တန်ယုံနေတန်ယုံဝင်တန်းနေရဲ့အဓိကအလို့တခုဟာကျမတို့ရဲ့ပြည်သူပြည်သားတွေကိုကာကွယ်ဖို့စောင့်ရှောက်ဖို့နောက်ပြီးတော့ကျမတို့ပြည်သူပြည်သားဆိုတဲ့အထက်မှာအရင်တော့ကနိုင်ငံသားဖြစ်ခဲ့ရတယ်အခုတခြားနိုင်ငံသားဖြစ်သွားလို့ဆိုပြီးတော့ခွဲခြားခြင်းမရှိပဲနဲ့ကျမတို့ကနေပြီးတော့ကိုယ့်ရဲ့မိသားစုတစ်ဖွဲ့နွေးနွေးချွေချွေကြိုဆိုရမယ်လက်ခံရမယ်ဆက်သွယ်ရမယ်ဆိုတော့ကျမတို့မူဝါဒချပြီးသားပါအဲ့ချပြီးသားအတိုင်းပဲကျမတို့တာယုံနေရလည်းလုပ်နေပါတယ်
အခုလိုဒေါအောင်ဆန်းစုကြည်နဲ့မြန်မာမိသားစုတွေတွေ့ဆုံခြင်းမြို့တော်ခမ်းမအပြင်မှာတော့ကချင်ကရင်နဲ့ရိုဟင်ဂျာအဖွဲ့တွေကဆန္ဒပြခဲ့ကြပါတယ်။ဂျွန်လ9ရက်နေ့ကနေ9ရက်နေ့အထိ9ရက်ကြာကနေဒါခီးစဉ်အပြီးမှာဆွီဒင်လွှတ်တော်ဥက္ကဋ္ဌမစ္စတာအော်ရီဘန်အာလင်းနဲ့ဝန်ကြီးချုပ်မစ္စတာစတီဖန်လိုဘန်တို့ရဲ့ဖိတ်ကြားချက်နဲ့ဆွီဒင်နိုင်ငံကိုချစ်ကြည်ရေးခီးစဉ်ဖြစ်ဒေါအောင်ဆန်းစုကြည်ဆက်လက်ထွက်ခွာသွားပါတယ်။ဂျွန်လ12ရက်နေ့မှာတော့ဆွီဒင်နိုင်ငံရောက်မြန်မာတိုင်းရင်းသားမိသားစုတွေနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံမှာဖြစ်ပါတယ်ရှင်။စနေနေ့နဲ့ခင်ဗျာမြန်မာပိုင်းစီစဉ်ကိုနားဆင်နေကြတာပါ။ရန်ကုန်တိုင်းအတွင်းစီပင်သားရရွေးကောက်ပွဲတွေကိုဒီမိုကရေစီစံနှုန်းတွေနဲ့အညီကျင့်ပနိုင်ဖို့စီပင်ရွေးကောက်ပွဲဆိုင်ရာဥပဒေတွေကို2019ခုအကုန်ပိုင်းမှာအပြည့်အသက်ရေးဆွဲဖို့ပြင်ဆင်နေကြောင်းရန်ကုန်တိုင်းဝန်ကြီးချုပ်ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။ကိုညံဝင်းအောင်ကကောက်နှုတ်တင်ပြထားပါတယ်ရှင်
။ရန်ကုန်တိုင်းအစိုးရကပြီးခဲ့တဲ့တစ်နှစ်တာကာလအတွင်းသူတို့တိုင်းအစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ရှင်းပြတဲ့သတင်းစာရှင်းလင်းပွဲတစ်ရက်ကိုဇွန်လ9ရက်တောက်ကြနေ့ကရန်ကုန်မြို့မှာကျင်းပခဲ့ပါတယ်။ရန်ကုန်တိုင်းဖွံ့ဖြိုးတိုးတက်လာဖို့အတွက်ဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA ရဲ့အကူအညီနဲ့ Master Plan တစ်ခုရေးဆွဲလှုပ်ဆောင်ခဲ့သလိုပြည်သူတွေသွားလာရေးလွယ်ကူအောင်ကားလမ်းရထားလမ်းသင်္ဘောစိတ်ဆုံးရာနေရာသစ်တွေအတွက်ပြည်သူနိုင်ငံမျိုးပြကျွမ်းကျင်အဖွဲ့တစ်ဖွဲ့ရဲ့အကူအညီနဲ့အကောင့်တွေပေါ်နိုင်ဖို့လှုပ်ဆောင်နေကြောင်းလဲရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ဒီလုပ်ငန်းအကောင့်တွေဖော်ရမှာတာဝန်ရှိတဲ့ရန်ကုန်တိုင်းစီပင်သားရရေးကော်မတီအတွက်ရွေးကောက်ပွဲတွေကိုဒီမိုကရေစီစံနှုန်းတွေနဲ့အညီကျင်းပနိုင်ဖို့ပြင်ဆင်နေပြီးစီပင်ရွေးကောက်ပွဲဆိုင်ရာဥပဒေတွေကို2019နှစ်ကုန်ပိုင်းမှာအပြီးသတ်ရေးဆွဲဖို့လှုပ်ဆောင်နေကြောင်းဦးဖြိုးမင်းသိန်းကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
ကျွန်တော်စင်တာရွေးကောက်ပွဲကိုပြီးလွယ်စီးလွယ်ပြီးခဲ့တဲ့တက်တန်းကပြန်တန်းခဲ့တဲ့ဒီဥပဒေတွေကလုတ်ချင်ပါဘူးပတ်စံဘလောက်သုံးမယ်ဆိုတာလည်းမပြေတော့ဘူးအေးလေရနေလူတစ်ယောက်လောက်ကလည်းထပ်ပြီးမဲပြနိုင်တယ်ဒီချိန်လေးနဲ့ပတ်သက်ပြီးအမြင်ပေါ်မှုပြင်ဗမာပြင်ရှင်းမလဲဘာမှမင်မရရမပါခဲ့တဲ့အခြေအနေဖြစ်တဲ့အတွက်စင်ကတရားဥပဒေကြီးတစ်ခုလုံးကိုပြုတ်ပြင်ကြောင်းလဲဖို့အတွက်ကျွန်တော်တို့စူးစမ်းနေပါတယ်နိုင်ငံတကာအဆင့်တန်းပြီးဖြစ်အောင်ကျွန်တော်တို့လုပ်ရပါလိမ့်မယ်ဂျွေးကောက်ပွဲကိုဒီမိုကရေစီစံချိန်စံညွတ်ပြည့်နေတဲ့ဂျွေးကောက်ပွဲတည်းရဲ့ဒေသနာဂျွေးကောက်ပွဲတည်းကိုလုပ်ချင်ပါတယ
်တကယ်တော့ရန်ကုန်တိုင်းစီပင်တရားရေးဂျွေးကောက်ပွဲကို2015ခုနှစ်စမ်းပိုင်းမှာကျင်းပခဲ့တာဖြစ်ပြီးအဲ့ဒီနောက်ပိုင်းရန်ကုန်စီမင်းသားယာယီကော်မတီရဲ့တက်တန်းကုံဆုံးသွားလို့ဆိုပြီးကော်မတီဝင်တွေရဲ့အလုပ်တာဝန်တွေရပ်ဆဲလိုက်တာကြောင့်ရန်ကုန်မြို့တော်ဝင်တဲ့ကော်မတီဝင်တွေကြားအဲ့ဒီအချိန်ကတင်းမာမှုဖြစ်ခဲ့ပါတယ်။ရန်ကုန်မြို့ပြပြပြင်းရေးအတွက်ကမ္ဘာပံကအမေရိကန်ဒေါ်လာ125သန်းပေးထားပြီးအဲ့ဒီတည်းကမှရေစီးကောင်းအောင်ရေမြောင်းပလက်ဖောင်းစတာတွေအတွက်သန်း130ဆွဲသွားမယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ကပြောပါတယ်။ရန်ကုန်လူမှုနေ့စဉ်ရင်ဆိုင်နေရတဲ့ရင်ကျော်ပိတ်ဆို့မှုကိုဘယ်လိုဖြေရှင်းမလဲဆိုတာနဲ့ပတ်သက်လို့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအခုလိုပြောသွားပါတယ
်။ Traffic control ဆရာကကျွန်တော်တို့ဒီလိုရင်ကျွန်တော်ပါအခုတိဆောက်ထားပါဒီ traffic ဒီဖြစ်နေတဲ့အခြေအနေတွေကချက်ချင်းပြေလျော့တော့အောင်လားဆိုရင်နိုင်ငံတကာမှာကြည့်ပါမြို့ကြီးတွေအားလုံးမှာ traffic ရှိပါတယ်။ ကျွန်တော်တို့ရန်ကုန်မြို့ကြီးရဲ့စီကားလာတာနဲ့အမျှတိုးတက်ဖွံ့ဖြိုးလာတာနဲ့အမျှဘတ်စကားတွေကိုယ်ပိုင်ရေတွေတိုက်စီတွေဆိုတာဒီလိုပဲရှိနေမှာပဲဖြစ်ပါတယ်ဒါပေမဲ့ဒီဖြစ်နေတဲ့ traffic တွေကိုတပြေးပြေးရော့ပြီးစီမံခန့်ခွဲဖို့အတွက်ကတော့ကျွန်တော်အစိုးရမှာတာဝန်ရှိပါတယ
်ဒီနေရာမှာရန်ကုန်တိုင်းအစိုးရကလုပ်နေတဲ့ YBS ဘတ်စကားလိုင်းအတွက်တရုတ်နိုင်ငံကနေကားအသစ်တွေတင်သွင်းခဲ့တဲ့ကိစ္စနဲ့ပတ်သက်လို့သတင်းတော်တူကရန်ကုန်တိုင်းဝန်ကြီးချုပ်ကိုအခုလိုမေးမြန်းခဲ့ပါတယ
်။အခုဝန်ကြီးချုပ်တို့တင်သွင်းခဲ့တယ်ပေါ့နော် YC YBS နဲ့မှာကားတွေရောက်တင်သွင်းချိန်မှာကြောင်းနေရတယ်ပြရတယ်ပေါ့။ဒီကားတွေကိုဝန်ကြီးချုပ်တို့အနေနဲ့ဘဲကုမ္ပဏီတို့တင်လာပေးပြီးခေါ်ယူခဲ့တာလည်းဆိုတာသိချင်ပါတယ်။အဲကြောင့်တော့ဝန်ကြီးချုပ်တို့ဆိုရကဖွင့်လင်းနေတာမှရှိသွားမယ်။စီမံကိန်းတွေပေါ်ဆောင်မယ်ဆိုတော့ရေကောက်ပဲကျွန်တော်ဆက်လမ်းမှာပြောထားတာဆိုတော့ဒီကားတွေကိုအစိုးရအနေနဲ့ကိုယ်တော်လည်းကိုစာရုပ်ချုပ်ပြီးပေးခဲ့တာလားဒါမှမဟုတ်ပွင့်လင်းနေတာမှရှိသွားတယ်ကင်တာခေါ်ခဲ့ပြီးပေးခဲ့တာဆိုတာသိချင်ပါတယ်
။ဒီကိစ္စနဲ့ပတ်သက်လို့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဘာမှပြန်လည်ဖြေဆိုခြင်းမရှိခဲ့ပါဘူး။အာနာရှင်ဟောင်းဦးနေဝင်းရဲ့မြေကိုအေးနေဝင်းတို့ရဲ့ကုမ္ပဏီက YBS ဘတ်စကားတင်တာကိုရရှိသွားခဲ့ပေမဲ့အများနဲ့ရှင်ပြိုင်ရယူခဲ့ခြင်းရှိမရှိဆိုတာရှင်းရှင်းလင်းလင်းမရှိဘူးလို့သုံးသပ်ပြောဆိုနေကြတာပါ။ရန်ကုန်မြို့တွင်နေ့စဉ်ခီးသွားလာနေကြသူပေါင်း2,800,000လောက်ရှိတယ်လို့ရန်ကုန်တိုင်းအစိုးရကခန့်မှန်းပါတယ်ခင်ဗျာ
။ကိုညံဝေးအောင်ပြပြသွားတာပါ။နိုင်ငံတကာအစိုးရအဖွဲ့တွေဝင်ရောက်လာမယ့်အရေးကြိုးတင်ကာကွယ်ဖို့ထိုင်းမလေးနယ်စပ်ကဝင်ပေါက်6နေရာကိုထိုင်းအာဏာပိုင်တွေကအရေးပေါ်ပေးလိုက်ပါတယ်။ဒီလိုနယ်စပ်ဂိတ်တွေကိုဖျက်ဆီးနေရတဲ့မြန်မာအလုပ်သမားတွေအတွက်ဘယ်လိုအကျိုးဆက်တွေရိုက်ခတ်လာနိုင်တယ်လဲ။ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းအာဏာပိုင်တွေအနေနဲ့ထိုင်းမလေးနယ်စပ်ကနေနိုင်ငံတကာအကြမ်းဖက်သမားတွေအသုံးပြုနိုင်မယ်လို့ယူဆရတဲ့လမ်းကြောင်းတွေကိုဒီရက်ထဲမှာပိတ်ထားပြီးထိုင်းစစ်တပ်တွေနေရာယူပြီးစောင့်ကြည့်နေတာပါဒီအတွက်မြန်မာနိုင်ငံကနေထိုင်းကိုဖျက်ပြီးမလေးရှားနယ်စပ်ကိုသွားကြမဲ့သူတွေလည်းဖမ်းဆီးခံရမှုတွေရှိနေပါတယ်ဒါပေမဲ့လူကုန်ကူးတဲ့လမ်းကြောင်းတွေလည်းရပ်တန့်သွားတာတွေလည်းရှိနေတာပါထိုင်းနိုင်ငံဖူကက်မြို့ကအလို့သမားတွေကိုအကူအညီပေးနေတဲ့ကိုခိုင်အတကတော့ထိုင်းမလေးနယ်စပ်ပိတ်လိုက်တာကြောင့်ကော့တောင်းမြို့နဲ့ဖူကက်မြို့တွေကနေမလေးရှားနယ်စပ်ကိုသွားကြမဲ့သူတွေလည်းအခက်အခဲဖြစ်နေတယ်လို့ထိုင်းမလေးနယ်စပ်ဟိုက်ရိုင်ဘက်ကနေသွားကြမဲ့မြန်မာတွေလည်းဖန်စီခံရမှုတွေရှိနေတယ်ဆိုပြီးပြောပြပါတယ
်မလစ်သွားတဲ့တစ်ဖွဲ့ကိုဂျုံဖိုးစေုံထံမှာဖမ်းမိနေဆိုပြီးကြားတယ်တို့အဲ့ဟာအေးထိဖမ်းခံတဲ့အထိမှာပါဝင်တဲ့မိသားစုတယောက်ကအဲ့လိုပြောတယ်တို့ကလူပေါင်း50 60လောက်တော့ရှိမလို့ပြောဟုတ
်ကဲ့
ဆိုတော့တို့လည်းမလစ်သွားတဲ့လူတွေပဲတဲ့တို့ဟာရင်ဖက်မှာကတော့ဟာရင်ဖက်မှာအခုသွားမဲ့လူတွေကအကုန်လုံးဟိုတောင်တန်နေရတယ်ဟာရင်မှာအေးတို့နေတက်ကိုစပြီးတော့အေးမလေးနေစားပိတ်တဲ့အချိန်မှာဟိုအဖက်ကနေတဲ့လူတချို့လေဖမ်းဆီးဆိုတာမလေးနေစားမဟုတ်ဗမာနေစားကနေပြီးတော့အကုန်လုံးဗမာနေစားရောနေစားတွေကအကုန်လုံးသူတို့ပုံမှန်ထဲဟိုဟာလို့ဆိုရေးချထားတဲ့သဘောပေါ့
ဒီလိုနေစားတွေပိတ်လိုက်တဲ့အတွက်ထိုင်းကနေမလေးရှားကိုသွားလာနေတဲ့လူကုန်ကူးနေတဲ့လမ်းကြောင်းတချို့လည်းရက်တက်မှုတွေဖြစ်သွားတယ်လို့လည်းလူကုန်ကူးခံရသူတွေကိုကယ်ဆယ်ရေးလုပ်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ်
ဟိုမလေးရှားကိုသွားနေတဲ့ဒီလူမောက်ကိုကုန်ကူးတဲ့လမ်းလည်းပဲလောလောဆယ်ရပ်တန့်သွားတယ်ပေါ့ရပ်တန့်သွားတယ်အကျိုးဆက်ကဘာဖြစ်လာလဲဆိုတော့အဲ့တင်းနှင်းတားကြီးတိုင်းတစ်ချောက်လုံးမှာအလုသမားတွေကအကောင်လုံးပိတ်မိနေတိုင်းဖက်ကကျော်လို့ရတယ်ဒါပေမဲ့မလေးရှားဖက်ကထွက်လို့မရတဲ့အတွက်အကျိုးဆက်ကအဲ့လိုဖြစ်တယ်အဲလူမောက်ကိုကုန်ကူးတဲ့လမ်းကြောင်းနည်းနည်းမလေးရှားဖက်လမ်းကြောင်းကနည်းနည်းရပ်သွားတာပေါ့
ထိုင်းတောင်ပိုင်းနာရာတီဝပီနယ်ကိုလို့မြစ်ဟာမလေးနဲ့ထိုင်းလူမျိုးတွေအများအပြားအသွာလာအသုံးပြုနေတဲ့နယ်စပ်နေရာဖြစ်ပါတယ်။အဲ့ဒီနယ်စပ်နေရာကနေမလေးရှားနိုင်ငံတဲကိုသွာလာမှုတွေအများဆုံးလုပ်နေတဲ့နေရာလည်းဖြစ်ပါတယ်။ခုလိုထိုင်းနိုင်ငံဘက်ကနယ်စပ်ကိုပိတ်လိုက်တဲ့အတွက်စိုင်ကိုင်းကိုလွတ်ခရိုင်တွင်းကမလေးရှားနယ်ဘက်ကိုအလုသွားလုပ်ကြတဲ့ထိုင်းနိုင်ငံသား9000ကျော်နဲ့အတူမြန်မာနိုင်ငံသားတချို့လည်းအလုတွေထိခိုက်သွားခဲ့ပါတယ်။ထိုင်းအနာပိုင်းနေအနေနဲ့မလေးနယ်စပ်ကနေဝင်လာကြမဲ့နိုင်ငံတကာအကြမ်းဖက်သမားတွေတုံးကြမဲ့လမ်းကြောင်းတွေကိုကြိုတင်ပိတ်ပင်ခဲ့တာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်တွင်းကဖိလစ်ပိုင်တောင်ပိုင်းမာရဝီမြို့ကိုတက်သိမ်းကြမဲ့အစ္စလာမစ်စိုးရောက်သဘုံတွေထဲမှာဖိလစ်ပိုင်နိုင်ငံသားတွေသာမကအင်ဒိုနီးရှားမလေးရှားနိုင်ငံသားတွေနဲ့ထိုင်းတောင်ပိုင်းသားတွေပါပူးပေါင်းပါဝင်နေတယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြနေပြီးထိုင်းမလေးနယ်စပ်ကနယ်စပ်ဝင်ပေါက်တစ်ချို့ကိုဒီအပိုင်းအတွင်းမှာပဲထိုင်းနိုင်ငံဘက်ကပိတ်လိုက်တာပါ။ဒီအပိုင်းအတွင်းမှာတော့ကော့တောင်ရနောင်မြောက်ဒီမဲဆောက်နဲ့ထိုင်းမလေးနယ်စပ်မြို့တွေမှာလုံခြုံရေးတွေပုံမတိုးချဲ့ချထားပြီးဖမ်းဆီးတွေလည်းဇက်တိုက်ဆိုသလိုရှိနေပါတယ်ရှင်
။စနေနေ့နဲ့ခင်း VOA မြန်မာပိုင်းအစီအစဉ်ကို Radio Internet website နဲ့ Facebook ဖြစ်တဲ့ VOA Burmese News ကနေတိုက်ရိုက်နားဆင်နေကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိလိုင်းဒိုမီတာ32 40 50တို့ပြင်လိုင်းလက်မီတာ190ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပ
ါ This world people do not compete by how strong your muscle is people compete how smart you are your brain
ဒါကတော့ Alibaba Group Online လုပ်ငန်းရှင်ကြီးတရုတ်နိုင်ငံသား Jack Ma ကနေအမျိုးသမီးတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့သူ့ရဲ့အမြင်တွေပြောပြထားတာကိုဒီတစ်ပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ပြထားတဲ့ထားပါတယ်ရှင်။အဲဒီနောက်မှာတော့သိပ္ပံနဲ့ဤပညာကဏ္ဍကိုထုတ်လွှင့်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ဒေါက်ခင်မျိုးသက်ကနေပြီးတော့ကောက်နှုတ်တင်ပြမှာပါ။
ပေါ့ဖို့ဆင့်တဲ့ပိုးတဲ့တရုတ်နယ်မြန်မာဆိုတဲ့ခေါင်းစဉ်နဲ့ဘာတစ်လက်နယ်ရေးတဲ့ဆောင်းပါးကို The ARD မှာဖော်ပြထားပါတယ်။တရုတ်ကမြန်မာပေါ်မှာအောစာပြန်ပြီးလွှမ်းမိုးဖို့နဲ့သူ့ပြိုင်ဘက်တွေကိုထိုးနှက်နိုင်အောင်ဘယ်လိုဆန့်စစ်တယ်ဆိုတာကိုသုံးသပ်ထားတာပါ။2015မှာမြန်မာကအမေရိကန်နဲ့ထိတွေ့ဆက်ဆံလာတာနဲ့တရုတ်ကချက်ချင်းပဲသူ့ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒမှာဘာတွေမှားနေတယ်ဆိုတာကိုသုံးသပ်လေ့လာပါတယ်။ဒီခါမှာတရုတ်ပေါ်မှာအဆိုးမြင်နေကြတာကိုပပျောက်အောင်အရင်တုန်းကမြန်မာစစ်ဘုတ်ချုပ်ကြီးတွေနဲ့ပဲဆက်ဆံခဲ့တဲ့တရုတ်ကွန်မြူနစ်ပါတီက NLD နဲ့ဒီမိုကရေစီလိုလားသူတွေအပါအဝင်မြန်မာလူမှုအတိုင်းဝိုင်းနဲ့လူမှုအချင်းချင်းနောက်ပါတီအချင်းချင်းအပြင်အဆိုးရအချင်းချင်းဆက်ဆံမှုတွေကိုလှုပ်လာတယ်လို့ဆိုပါတယ်။2017မှာမြန်မာစစ်တပ်အကြီးအကဲအသစ်ဖြစ်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုခန့်တော့ပထမဆုံးနိုင်ငံရခြားခီးစင်ကမြန်မာနိုင်ငံလိုပဲတရုတ်ကိုစိုးရိမ်နေတဲ့ဗီယက်နမ်ကိုသွားခဲ့ပြီးအာဆီယံနိုင်ငံတွေရဲ့အားကိုယူဖို့စူးစမ်းခဲ့ပါတယ်။ဒီခါမှာစစ်တပ်ရဲ့လွှမ်းမိုးမှုမကင်းတဲ့မြန်မာပေါ်မှာချိန်ခွင်ရှာညှိဖို့အတွက်စစ်တပ်နဲ့မပြေလည်တဲ့အရင်ဘကပဟောင်း UWSA ဝတ်တပ်ဖွဲ့ကိုတရုတ်ကလက်နက်တွေပံ့ပိုးပေးခဲ့တာမို့အခုချိန်မှာဝတ်တပ်ဖွဲ့အပြင်ကိုးကံလိုမဟာမိတ်တွေမှာတရုတ်လက်နက်တွေနဲ့အားဖြည့်နိုင်ခဲ့ပြီးဝတ်တပ်ဖွဲ့ဆိုရင်ဘကပလက်ထက်တုံးကထက်သားတဲ့ဝင်းဟင်ရောမြေပြင်လက်နက်မျိုးစုံမှာရှိနေတာပါတဲ့တစ်ဖက်မှာလည်းအာရှဒေသဆိုင်ရာတရုတ်အထူးတန်တမန်ကမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလမ်းစဉ်ကိုပံ့ပိုးပေးနေကြောင်းထပ်တလဲလဲပြောပြီးသူ့ရဲ့အလွှာမျိုးစုံပါတဲ့နေပြည်တော်ဟာမြန်မာကိုထိမ့်ညှိဖို့အတွက်စူးစမ်းနေတယ်လို့ဆိုပါတယ်ပထမအလွှာမှာပောက်ဖော်ပုံစံအပြည့်နဲ့သွားပြီးဒုတိယအလွှာအနေနဲ့နိုင်ငံတကာဆက်ဆံရေးကော်မတီကဝတ်တပ်ဖွဲ့အပါအဝင်မြန်မာစစ်တပ်နဲ့တိုက်ပွဲဝင်နေတဲ့အဖွဲ့မျိုးစုံကိုပံ့ပိုးပေးပြီးတရုတ်ကသူအချိုးစည်းဝါနဲ့ရေရှည်မဟာဗျူဟာချပြီးကျင့်သုံးနေတယ်လို့ဝေဖန်ပါတယ်။တတိယအလွှာကတော့တကဘာလုံးနဲ့ဆက်ဆံမှုရှိတယ်။တရုတ် PLA စစ်တပ်ကမြန်မာနိုင်ငံကလက်နက်ကိုင်အဖွဲ့မျိုးစုံကိုလက်နက်တွေရောင်းချနေတာဖြစ်ပြီးတရုတ်ရဲ့မူဝါဒဟောင်းဖြစ်တဲ့အစိုးရချင်းဆက်ဆံရေးကိုဆက်ပြီးကင်ဆယ်ထားတယ်လို့ဆိုပါတယ်။အနောက်ဒီမိုကရေစီနိုင်ငံတွေလိုခေါင်းဆောင်တဦးတည်းကဥဆောင်တာမဟုတ်တဲ့တရုတ်နိုင်ငံကတစ်ဖက်ကနေပြည်တော်ကိုချုပ်ကင်ထားတဲ့စစ်တပ်ကိုဖိအားပေးရင်သူ့ရဲ့မြောက်ဖက်ချမ်းစင်ကြံတလျှောက်လုံချုံအောင်လမ်းဖွင့်ပြီးဆက်ဆံနေတယ်လို့ထောက်ပြပါတယ်။မြန်မာကဟိုးအဝေးအနောက်နိုင်ငံတွေနဲ့ဆက်ဆံဖို့အတွက်လိုလားပေမဲ့လက်တွေမှာတော့အရှိမြောက်ဖက်မှာကက်ရက်ရှိနေတာကတရုတ်ဖြစ်ပြီးတကယ်ထဲထဲဝင်ဝင်ရှိနေတာကလည်းတရုတ်ပါတယ်။ဒါကြောင့်မြန်မာပေါ်မှာတရုတ်ဩဇာမလွှမ်းအောင်အနောက်နိုင်ငံတွေကလုံနိုင်ပေမဲ့တရုတ်ရဲ့ဒေသရင်းဩဇာလွှမ်းမိုးမှုတွေအပြင်တရုတ်ရဲ့မဟာဗျူဟာကိုပါနားလည်ဖို့လိုနေတယ်လို့အနောက်နိုင်ငံတွေနဲ့တရုတ်တို့ကြားမြန်မာပေါ်မှာတက်အောင်နှိုင်းစွမ်းမှာရောအကျိုးစီးပွားမှာပါကွာဟချက်ကတိတ်ပြီးကြီးမားနေတာမို့ တူရဲ့ရေရှိကစားကွက်ကမြန်မာနဲ့သူ့အိမ်ကြီးချင်းတွေအတွက်ပုံမှန်စိန်ခေါ်မှုဖြစ်နေဆက်ပြီးရှိနေနိုင်ပါတယ်လို့သုံးသပ်ထားပါတယ်တဆက်ထဲမှာပဲ Nikkei Asia Review ရဲ့စီးပွားရေးနဲ့နိုင်ငံဆိုင်ရာနိုင်ငံတကာရေးရာမှာဂျပန်နဲ့တရုတ်တို့ကြားအာရှဒေသရင်းအရေးပါတဲ့စိတ်ကန်းတွေမှာလုတ်ပိုင်ခွင့်တွေရဖို့ပြိုင်ဆိုင်နေကြတယ်ဆိုတဲ့ဆောင်းပါးမှာမြန်မာနိုင်ငံကတီလဝါစိတ်ကန်းကိုပါထည့်သွင်းသုံးသပ်ထားပါတယ်ဂျပန်နဲ့တရုတ်တို့ရဲ့အားပြိုင်ပွဲမှာကမ္ဘောဒီးယားထိုင်းပြန်မြန်မာနိုင်ငံကတီလဝါစိတ်ကန်းမှာပါဂျပန်ကယင်းနီးမတင်ွေအမြောက်များချထားတာပါအာရှနဲ့ဥရောပနိုင်ငံတွေနဲ့ရေချမ်းကူးသန်းရေးမှာအာရှဖွံ့ဖြိုးရေးဘဏ်ကနေတဆင့်ဒေသရင်းနိုင်ငံတွေကိုငွေချင်းရန်အသားကျနေတဲ့ဂျပန်ကအိန္ဒိယ၊အင်ဒိုနီးရှားနဲ့ဗီယက်နမ်နိုင်ငံတွေမှာပါတိုးပြီးချဲ့ထွင်လာခြင်းပါပဲတရုတ်ကလည်းသူ့ရဲ့ပိုလန်မှအသင်းနဲ့ကမ္ဘာလမ်းစီမံကိန်းကိုစတင်လာပြီးမြန်မာအပါအဝင်ဒေသရင်းနိုင်ငံတွေမှာဩဇာလွှမ်းဖို့ကြိုးစားတာပါမကြသေးခင်ကပဲတိရီလင်ကစိတ်ကမ်းမှာတိရုစစ်တပ်ကရင်းငုတ်သင်္ဘောကြီးဝင်လာတာကိုကြည့်ရင်တိရုရဲ့စိတ်ကမ်းဩဇာလွှမ်းမှုစူးစမ်းမှုတွေဟာစစ်ရေးရည်ရွယ်ချက်ပါနိုင်တယ်လို့ဒေတာရင်းနိုင်ငံတွေကိုဂျပန်ကသတိပေးကြောင်းဖော်ပြထားပါတယ
်ဒေါက်ခင်မြတ်သက်ပါရှင်ဆက်လက်ပြီးတော့နနေခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လှလတန်းကတင်ဆက်မှာပ
နေတင်ပြမယ် idiom အသုံးက
at beck and call
ဖြစ်ပါတယ်စာလုံးပေါင်းက et at ကနေရာကိုပြတဲ့ be preposition beck beck က beckon beckon ဆိုတဲ့ဆယ်လေးရာစုအင်္ဂလိပ်အသုံးကနေဆင့်သက်လာပြီးတော့လက်အမူအရာမျက်နှာအမူအရာခေါင်းလှုပ်ရှားမှုကိုသုံးပြီးခိုင်းတာအမိတ်ပေးတာညွှန်ကြားတာလို့အဓိပ္ပာယ်ရပါတယ်END N ကနီ CALL call ကခေါ်တာဆိုတော့ Skype ထုံးရဲ့ဓာတ်ရိုက်ဒီပဲကတော့ခေါ်ပြီးရင်ခေါ်ပြန်ရင်ပေါ့ရှင်တချို့တို့ကတော့ back end call ဟာ back end call ဆိုတဲ့ဆီအသုံးကနေကာလရွေလောလာတော့ back end call ဖြစ်လာတယ်လို့ဆိုကြပါတယ်ဘယ်လိုပဲဖြစ်ဖြစ်ပေါ့ရှင် back end call idiom အသုံးရဲ့ဒီပဲကတော့စောစောကဓာတ်ရိုက်ဒီပဲနဲ့အလားတူရဲ့လို့ဆိုရမှာပါခဏခဏခေါ်ပြီးအခိုင်ခံနေရတာပေါ့ကျမတို့မြန်မာဘန်းစကားမှာတော့ခိုင်းပတ်ဖြစ်နေတာပေါ့ရှင်ဒီတော့နဲ့ပတ်သက်လို့ George Rowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Mary bullies her younger sister Joan a lot. Joan is at her beck and call and sometimes she complains to her mother.
Mary ဟာသူ့ညီမငယ် Joan အပေါ်အတော်လေးဘူကြတယ်။ Joan ကိုသူကခဏခဏခေါ်ခိုင်းတော့တခါတလေလေ Joan ကသူ့အမေကိုတိုင်တာပေါ့လို့ထိပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Mary bullies her younger sister Joan a lot. Joan is at her beck and call and sometimes she complains to her mother.
ခဏခဏခေါ်ပြီးအခိုင်ခံနေရတာဆိုရင် idiom အသုံးရဘယ်လိုပြောမလဲ
at beck and call
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ခုတော့အမျိုးသမီးကဏ္ဍကိုနားဆင်ရမှာပါစောစောကကြားခဲ့ရတဲ့ El Bubble Group Online စီးပွားရေးလုပ်ငန်းကြီးကိုမတီတူတရုတ်နိုင်ငံသား Jack Ma ဟာကမ္ဘာပေါ်မှာအချမ်းသာဆုံးဆင်းမှာပါဝင်သူတဦးဖြစ်ပါတယ်သူအခုလိုအောင်မြင်မှုရတာဟာသူ့ရဲ့လုပ်ငန်းမှာအမျိုးသမီးဝန်တန်းအများစုပါဝင်နေတာကြောင့်ဖြစ်တယ်လို့လည်းပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာရောအမျိုးသမီးတွေရဲ့အခန်းကဏ္ဍဘယ်လိုရှိနေပါသလဲဆိုတာကိုအမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကတင်ပြထားပါတယ်ရှင်
People keeping on asking me, say, why within 15 years Alibaba could grow so fast?
လူတွေကကျွန်တော်ကိုမေးလေရှိကြတယ်။ဘာကြောင့်15နှစ်အတွင်း Alibaba ဟာတဟုန်တို့အောင်မြင်ရတာလဲဆိုပြီးလူတွေကကျွန်တော်သိကံကောင်းတယ်လို့ထင်နေကြတယ်။ဒါပေမဲ့ကျွန်တော်ရဲ့အောင်မြင်မှုလျှို့ဝှက်ချက်ဖြစ်တဲ့ Alibaba တရှိန်တို့အောင်မြင်မှုကအမျိုးသမီးအမှုတန်းတွေအများကြီးရှိလို့ပါပဲ။ကျွန်တော်တို့ကုမ္ပဏီကိုမတီးတဲ့လူတွေရဲ့35ရာခိုင်နှုန်းကအမျိုးသမီးတွေပါ။ကုမ္ပဏီရဲ့အဆင့်မြင့်အရာရှိ34ရာခိုင်နှုန်းဟာအမျိုးသမီးတွေပါအမှုတန်း52ရာခိုင်နှုန်းကျော်ဟာလည်းအမျိုးသမီးတွေဖြစ်ကြပါတယ
်အဲ့ဒါကတော့ Alibaba Group ကအွန်လိုင်းစီးပွားရေးလုပ်ငန်းကြီးကိုမတည်ခဲ့သူကမ္ဘာမှာအချမ်းသာဆုံးပုဂ္ဂိုလ်တွေဆင်းနေမှာပါဝင်တဲ့တရုတ်နိုင်ငံသား Jack Ma ဖြစ်ပါတယ်သူကကုလသမဂ္ဂမှာကျင်းပခဲ့တဲ့ဂ gender equality gap ကျမ်းမာဒဏ်တူရရှိရေးနီလာခံမှာခုလိုပြောကြားသွားတာပဲဖြစ်ပါတယ်။အသက်50နှစ်အရွယ် Jack Ma ပိုင်အလီဘာဘာကော်မတီကြီးရဲ့တန်ဖိုးဟာဒေါ်လာ 30.6 ဘီလီယံရှိပါတယ်။သူကခုလိုသူ့ရဲ့ online စီးပွားရေးကော်မတီကြီးအောင်မြင်ခြင်းဟာအမျိုးသမီးအမှုဒဏ်များများခန့်လို့ဖြစ်တယ်လို့ရှင်းပြခဲ့ရမှာလုပ်ငန်းလုပ်ကင်ရမှာအမျိုးသမီးနဲ့အမျိုးသားတွေရဲ့စိတ်ဓာတ်ကွာခြားမှုကိုလည်းအခုလိုဆက်ပြီးရှင်းပြခဲ့ပါတယ်
။ This world people do not compete by how strong your muscle is. People compete how smart you are, your brain.And you're not only IQ,
ကုသမာလူတွေကကုဗလဘလောင်းတောင်းနေဆိုတာနဲ့ရှင်ပြိုင်ကြတာမဟုတ်ပါဘူး။ညာရီဘလောက်ကောင်းတယ်လဲဆိုတာကိုရှင်ပြိုင်ကြတာပါ။အုံနောက်သုံးဖို့ပါပဲ။ဒီနေရာမှာညာရီမြင့်မားဖို့တာမကပါဘူး။စိတ်နှလုံးသားမေတ္တာကိယနာရှေထားဖို့လည်းလိုပါတယ်။အမျိုးသားတွေစီးပွားရေးလုပ်ကြရင်အမျက်အစွန်းရဖို့ရှင်ပြိုင်အနိုင်ရဖို့ကိုဦးစားပေးကြတာကျွန်တော်တွေ့ရပါတယ်။စီးပွားရေးတိတ်ဆန့်လွန်းပါတယ်။အမျိုးသမီးတွေစီးပွားရေးလုပ်တဲ့အခါလုပ်ငန်းကိုစိတ်ပါဝင်စားအောင်လုပ်တယ်လူနေမှုဘဝလိုအပ်ချက်ကိုရှေ့ရှုတယ်ကျင်နာတရားရှိကြပါတယ
်အလီဘာဘာ group online စီးပွားရေးလုပ်ငန်းရှင်ကြီး Jack Ma ကအမျိုးသမီးတွေရဲ့လူနိုင်စွမ်းရည်ကိုသူ့အနေနဲ့အပြစ်အဝါယုံကြည်တဲ့အကြောင်းလေးပြောကြားခဲ့ပါတယ်ဒါကြောင့် Jack Ma ပြောကြားခဲ့သလိုမြန်မာနိုင်ငံမှာရောနိုင်ငံရေးစီးပွားရေးလူမှုရေးအဆရှိတဲ့ကဏ္ဍတွေမှာမျိုးသမီးတွေရဲ့လုံနိုင်စွမ်းရည်အပေါ်ဘယ်လောက်ယုံကြည်မှုရှိကြပြီးလက်တွေဘယ်လောက်လှုပ်ဆောင်ခွင့်ရကြပါသလဲဆိုတာကိုအမျိုးသမီးတချို့တို့ရဲ့အမြင်တွေကိုစူးစီးတင်ပြလိုပါတယ်။နိုင်ငံတာဝန်ကိုထမ်းဆောင်ရမှာအမျိုးသမီးတွေရဲ့အခန့်ကဏ္ဍကအရေးကြီးတဲ့အကြောင်းအမေရိကန်ကာကွယ်ဌာနလက်အောက်ရှိဟဝိုင်ချေဆိုင် Asia Pacific Center for Security Studies မှာဒုတိယဗိုလ်မှူးကြီးဖြစ်တာဝန်ထမ်းဆောင်နေသူပမောကဒေါက်တာမီမီဝင်းဘတ်ရဲ့အမြင်ကိုကျွန်မအဦးဆုံးတင်ပြလိုပါတယ
်။ကာကွယ်ရေးကဏ္ဍမှာနိုင်ငံရေးကဏ္ဍမှာကျမတို့ကအမြဲတမ်းပတ်ဝန်းကျင် environment က50ရာခိုင်နှုန်းအမျိုးသမီးနဲ့ပတ်သက်တဲ့ပြဿနာတွေ
ဟုတ်ကဲ့
အခက်အခဲတွေရှိတယ်။ဆိုတော့ဒီဥစ္စာတွေကို address လုပ်တဲ့အခါမှာအမျိုးသမီးမပါလို့ရှိလို့ရှင်ကျမတို့ကမျက်လုံးတစ်လုံးနဲ့ပဲလှုပ်တယ်လို့မျိုးဖြစ်နေတယ်။
ဟုတ်ကဲ့
ဆိုတော့အဲ့လိုလှုပ်တဲ့အခါကျတော့ကိုယ့်ရဲ့ပြဿနာတွေအသေးအချာအဆုံးလင်မသိနိုင်ဘူးပေါ့မသိနိုင်ဘူးဆိုတော့အကြောင်းမလို့အမျိုးသမီးတွေဝင်အောင်လို့အရန်အရေးကြီးပါတယ်ကျမတို့မှာအခုကကျတော့ကျမတို့ယဉ်ကျေးမှုရပေါ့နော်အမျိုးသမီးဆိုလို့ရှိရင်နိုင်ငံရေးနဲ့ကာကွယ်ရေးနဲ့မဆိုင်ဘူးအားလုံးကဆိုင်တယ် human security လို့ပြောလိုက်တာနဲ့ကျမတို့အမျိုးသမီးတွေက human ပဲလေလူပဲလေဆိုအဲ့ဒါတွေကိုကျမသိစေချင်တာကတော့အားလုံးနဲ့ဆိုင်တယ်ဒီဥစ္စာမဆိုင်တဲ့နေရာမရှိဘူး
လက်ရှိမြန်မာနိုင်ငံသတင်းလောကမှာမြို့သမီးသတင်းတောင်များလဲများလာပြီးဖြစ်တဲ့အတွက်ကြောင့်လေသတင်းလိုက်ရာမှာမြို့သမီးဖြစ်တဲ့အတွက်ကြောင့်အသာချင်းနဲ့ပတ်သက်လို့လေကချင်တိုင်းရင်းသူ Esther ထူဆိုင်ရဲ့အမြင်ကိုတင်ပြလိုပါလေသူကတော့ကျွန်ဒီထံကရတဲ့ပင်လယ်စာဆိုတဲ့ AP သတင်းဌာနရဲ့သတင်းထောက်လှမ်းမှုမှာပါဝင်ခဲ့လို့2016ခုနှစ်က Pulitzer ဆွေးနွေးဆိတ်ဆုချီးမြှင့်ခြင်းခံရတဲ့အဖွဲ့မှာပါဝင်ခဲ့သူဖြစ်ပါလေ
ကျမတုံတွေ့ရတဲ့အားကအဲ့ဒီဂျွန်းကိုရောက်သွားတဲ့အချိန်မှာကျမလူတွေတော်တော်များများကိုအင်တာဗျူးလုပ်တဲ့ခါမှာသူတို့ကလေအမျိုးသမီးဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ကိုပို့ပြီးတော့မှအားကိုးတဲ့မိခင်သိရှိရဆိုတဲ့ပုံစံမျိုးနဲ့အားကိုးတဲ့သဘောကိုတော့တွေ့ရပါတယ်အချိန်အားကြောင့်မလို့ကျမတို့အမျိုးသမီးတွေကဒီသတင်းလောကနဲ့ပတ်သက်လာရင်ကျမတို့ပို့ပြီးလှောက်ဆောင်နိုင်ဖို့ကျမတို့ကစွမ်းအားရှိပါတယ်ဘာကြောင့်မလို့လဲဆိုတော့ကျမတို့မှာမိခင်သိတတ်တဲ့ရှိရလူတွေအားကိုးအားထားတဲ့အလေးအထားတွေရှိတဲ့အတွက်ကြောင့်မလို့ကျွန်တော်မြန်မာအမျိုးသမီးတွေဆိုရင်လည်းကျွန်တော်တို့အခုလိုကိစ္စမျိုးတွေဆိုတာအများကြီးရှိပါသေးတယ်ကျွန်တော်လုပ်ရမယ့်သတင်းတွေလည်းတကယ်အများကြီးရှိပါသေးတယ်အခုဖြစ်နေတဲ့အဖြစ်ပြက်တွေကလည်းတကယ်ဖြစ်နေတော့မဲ့ရှိပါသေးတယ်အဲကြောင့်မလို့ကျွန်တော်မြန်မာအမျိုးသမီးတွေမှာအကုန်လုံးမှာလုံနိုင်ရေးစွမ်းရှိပါတယ
်ကဘာပေါ်မှာအကြာရှည်ဆုံးပြည်တွင်းစစ်ကိုရင်ဆိုင်နေရတယ်လို့ဆိုတဲ့မြန်မာနိုင်ငံမှာ27ပင်လုံညီလာခံဒုတိယအချုပ်ကိုမကြာသေးမီကကျင်းပပြီးစီးခဲ့ပြီးရင်းချမ်းရေးရရှိဖို့ကြိုးပမ်းခဲ့တာတွေ့ရပါတယ်။ခုလိုပဋိပက္ခဖြစ်ပွားရမှာအများဆုံးကအမျိုးသမီးနဲ့ကလေးတွေအထူးကိစ္စဖြစ်တဲ့အတွက်ကြောင့်လေရင်းချမ်းရေးတိဆောက်ရမှာအမျိုးသမီးတွေရဲ့ပါဝင်နိုင်မှုအခန့်ကဏ္ဍကဘလို့ရှိပါတယ်ဆိုတာကိုကချင်ရင်းချမ်းရေးကွန်ရက်ကိုမှတ်တည်သူလည်းဖြစ်ညှိနှိုင်းမှုလည်းဖြစ်တဲ့ခွန်ကြရဲ့အမြင်ကိုဆက်လက်တင်ပြလိုပါတယ်။က
ရင်းချရရဲ့ချစ်စင်မှာအကုန်လုံးကယောက်ျားအနေကြားကြားပဲဖြစ်နေတယ်ချင်းညီနိုင်တဲ့ကန္တာတွေမှာမျိုးသမီးများရဲ့အခန်းကန္တာအင်တာနေနေတယ်တို့တော်လဲဖြစ်ကြောင်းမို့လို့ခံစားရတဲ့ပုံကိုယ်တွေကအမျိုးသမီးနဲ့ကလေးများပုံများနေတယ်ပေါ့
မြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးပေါင်းစုံရှိရမှာရိုးရာဓလိတွေကလည်းအမျိုးသမီးတွေရဲ့အခန်းကန္တာကိုဟန်တာဓာတ်တွေရှိပါတယ်ကန့်ခန့်တင်းကတော့ခြေအမျိုးသမီးတူဖြစ်ပြီးခြေလမ်းတွေအဖွဲကဖြစ်ပါတယ်
ကျမတို့ဒီရိုးရံမှာပထမဆုံးကတော့ကျမတို့ရဲ့ဖိုးပွားပိုင်အမွေကိုအမျိုးသမီးများမရရှိပါဘူးဒီအပြင်ကျမတို့မိဘတွေရဲ့လက်ထပ်ပွားပစ္စည်းတောင်မှကျမတို့အမျိုးသမီးများကအမွေမရခဲ့ပါဘူးဒီအပြင်ကျမဒုတိယအနေနဲ့ပြောချင်တာကတော့အိမ်ထောင်သက်အမျိုးသမီးများရဲ့အခန်းကဏ္ဍမှာတကယ်လို့များအမျိုးသားတည်ဆုံးတဲ့အချိန်မှာအဲ့သူတို့ရဲ့လင်မယားကသားသမီးမမွေးဖွားခဲ့ဘူးဒီအပြင်သားမမွေးဘဲနဲ့အမျိုးသမီးသာမွေးဖွားမယ်ဆိုရင်တောင်မှအမျိုးသားတည်ဆုံးတဲ့နေ့မှာအဲ့ဒီအမျိုးသမီးကကိုယ့်ရဲ့မိဘအိမ်ကိုပြန်သွားရတဲ့အနေအထားရှိပါတယ်ဒီအပြင်ကျမတို့ရဲ့ဒီရိုးရာတိုင်းအဝိုင်းမှာအမွေကိစ္စနဲ့ပတ်သက်ပြီးတော့သားမမွေးဘူးဆိုရင်အမျိုးသမီးများကိုဒီကနေ့အထိအမွေစက္ကန့်ခွင့်လုံးဝမရရှိခဲ့ကြသေးပါဘူ
းချယ်ရီဇာဟောင်းကတော့ချင်းအမျိုးသားတိုးတက်ရေးပါတီကဖြစ်ပါတယ်နိုင်ငံရေးမှာအမျိုးသမီးများပါဝင်နိုင်မှုနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုလည်းဆက်တင်ပြလိုပါတယ
်ကျမတို့မြန်မာနိုင်ငံမှာကဒီအမျိုးသမီးတွေရဲ့အသက်ချက်ကနေရာတိုင်းမှာကြည့်မယ်ဆိုလို့ရှိရင်အမျိုးသမီးတွေကအလုပ်ကျူးစားမှုတွေအများကြီးရှိတယ်တာဝန်ယူမှုတွေလည်းအများကြီးရှိပါတယ်ဥမာအပြင်မှာလုပ်လို့နေတဲ့မျိုးသမီးတွေဆိုလို့ရှိရင်အပြင်မှာလည်းငွေရှာရတယ်ပြန်လာပြီးတော့လည်းမိသားစုဝင်တွေထမ်းနေရတယ်ပြီးပဝန်းကျင်လူမှုရေးဆိုင်ရာအဆောင်ရွက်စရာတွေလည်းအကုန်လုံးထမ်းဆောင်နေရတယ်ပေါ့နော်ဒါပေမဲ့ဆုံးဖြတ်ချက်တွေချတဲ့နေရာမှာသူတို့ဝင်ပါမယ်ဆိုလို့ရှိရင်ဒါအမျိုးသမီးတွေရဲ့ခန္ဓာမဟုတ်ဘူးဒါမှမဟုတ်အမျိုးသမီးတွေကဘာမှမသိဘူးဆိုတဲ့ကန့်သတ်ချက်တွေကအင်မတန်မှများပါတယ်ဆိုဒီနိုင်ငံရေးပါတီတွေထဲမှာပါတီခေါင်းဆောင်တွေကိုကြည့်မယ်ဆိုလို့ရှိရင် NLD ကလွှဲင်ပေါ့နော်။ဂျန်နဲ့ပါတီတွေအကုန်လုံးအမျိုးသားတွေဖြစ်တယ်
။ခုလိုမြန်မာနိုင်ငံမှာအမျိုးသမီးများပါဝင်မှုကတခြားအိန္ဒိယချင်းအရှိတောင်အရှေ့နိုင်ငံများနဲ့ဆိုင်ရင်နေပါနေသည်ဘီမဲ့လို့လေစိတ်ဓာတ်ကျစရာတော့မဟုတ်ပါဘူး။ဆက်ပြီးကြိုးပမ်းသွားကြဖို့လိုအပ်တဲ့အကြောင်းနေဒန်ပညာတော်သင်တူဖြစ်ခဲ့သူမတ်ဇော်ယနာဟင်းရဲ့ဘဝခံယူချက်ကိုတင်ပြရင်ဒီသတင်းပိုင်းရဲ့မြို့မြားကန္တာကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင်
။ဒီအန်တဘောကြတဲ့ကြပြာတူလေးတစ်ခုရှိရပေါ့နော်။ဆရာအောင်မင်းရဲ့ကြပြာပေါ့။မင်းဒီပညာရေးစနစ်ကြီးကိုမကြိုက်ဘူး။ဒီစနစ်ကြောင့်ဒီအစိုးရကြောင့်မင်းမကျင်ရဘူးလို့ပြောရဲ။အဲ့တော့မင်းပြောင်းနိုင်လား။မပြောင်းနိုင်။မပြောင်းနိုင်ရင်မင်းကမင်းတနည်းနည်းနဲ့တိုးတက်အောင်လုပ်ရမယ်။အဖက်နေရမယ်။စီးပူးနေရမယ်။တစ်ဖက်သားမှရရှိနိုင်တဲ့ပညာရက်ကိုအမြဲမင်းမြန်စီးပူးနေရမယ်။အဲ့လိုမှမဟုတ်ပဲမင်းဖတ်တာမင်းဟိုအမျိုးသားဒီအမျိုးသားကိုအပြစ်တွေဒီအပြစ်တွေလုံနေရင်တော့နောက်ဆုံးတော့မင်းဘဝမင်းပဲနောက်ဆုံးပိတ်ထောက်တန်းကြရုံပဲရှိမယ်ဆိုရဲဒီစာလေးပေါ့နော်
You can bend but never break me cause it is in the king view ရေမြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပါ
မြန်မာနိုင်ငံရဲ့မြောက်ဖြားကနေတောင်ဘက်မြစ်ဝကျွန်းပေါ်အထိစီးဆင်းနေတဲ့အေယာဝတီမြစ်ကြီးဟာကူးတန်းသွားလာရေးအတွက်အဓိကလမ်းမကြီးတစ်ခုဖြစ်ပါတယ်။ဒီမြစ်ကြောင်းမှာရာသီမရွေးလွယ်ကူချောမောစွာသွားလာနိုင်မှုဘာတွေလိုအပ်နေလဲဆိုတာကိုမြစ်ကြောင်းထိန်းသိမ်းရေးလုပ်ငန်းလုပ်နေတဲ့တင်မောကက်တိန်တဦးဖြစ်သူဦးစိုးမင်းအောင်ကိုမေးမြန်းပြီးတင်ပြပေးမှာပါ။
လောလောဆယ်တော့အေယာဝတီမြစ်ကြောင်းကတော့ရာသီမရွေးအချိန်မရွေးပေါ့လေသွားလာဖို့အတွက်ကတော်တော်လေးကိုခက်ခဲရှိပါတယ်ဒီမြစ်ကြောင်းကကျယ်လာတယ်တိမ်လာတယ်တိမ်လာပြီးတော့တောင်နေအများကြီးထွန်းလာတယ်ပေါ့လေ
ဘာကြောင့်အဲ့လိုဖြစ်တဲ့ထင်ပါလဲ
အဓိကကတော့နေပေါင်းများစွာပေါ့လေစီမံခန့်ခွဲမှုလိုအပ်ချက်တွေလည်းရှိမယ်ပေါ့လေနောက်တစ်ခုကစိတ်မကြတော့နေများစွာကနေပြီးတော့ဒီစစ်တောတွေမြင်မြန်လေးခုတ်လိုက်တဲ့အပေါ်မှာ soil erosion များများဖြစ်ပြီးတော့စစ်တောပြုံးတိမှုကနေဖြစ်ပေါ်လာတဲ့ရိုက်ခတ်မှုတန်းကြောင့်ဖြစ်လာတယ်စစ်တောကိုများများခုတ်လိုက်တဲ့အခါကျတော့အပေါ်ရန်မြေလွာကမြေစီပျက်စီးမှုဖြစ်တယ်ပေါ့လေဖြစ်ပြီးတော့မြေသဲကိုဆင်းလာပြီးတော့ဒီသဲတောင်များများပေါ်ထွန်းလာတဲ့သဘောပါအဲ့တော့သဲတောင်များများဖြစ်လေလေမြေကပိုပြီးတော့ကျေကျေစီးလေလေပိုတိမ်လေဖြစ်မှာပေါ့လေနောက်တစ်ခါကျွန်တော်ဒီသတ္တုနဲ့ပတ်သက်တဲ့လုပ်ငန်းတွေမှာလည်း ီးပွားရေးလုပ်ငန်းရှင်အနေနဲ့ဖြစ်သင့်ဖြစ်ထိုက်တဲ့လုံထုံးလုံကြီးတွေနဲ့လုံမလုံခဲနဲ့စီကံနည်းနည်းလေးယိုရင်းပြီးတော့လောက်ကင်သွားတဲ့အတွက်မြေကျောင်းပတ်ဝန်းကျင်မှာတက်တူတွင်နဲ့ပတ်သက်လို့တူးတဲ့ကိစ္စတွေမှာလည်းဒီဆိုးကျုပ်ပေါ့နော်ဒီဟာတွေကကျောင်းကိုပြည့်စည်ဖို့အတွက်ဖြစ်လာတယ်ပေါ့လေ
ဦးဆုံးမရအောင်အနေနဲ့နိုင်ငံတကာမှာလည်းသွားလာလောက်ကင်ဘူးတဲ့ဆိုတော့လေဒီနိုင်တခြားနိုင်ငံတွေမှာသူတို့မြေကျောင်းတွင်သွားလာမှုလွယ်ကူချုံမအောင်ဘာတွေလုပ်ထားတာများတွေ့ပါလဲ
ဒီနယ်သာလန်နိုင်ငံကိုကျွန်တော်တို့ဒီရေအေးမြင့်နဲ့ပတ်သက်ပြီးတော့လေးလာပြီးခီးသွားတဲ့အချိန်မှာသူတို့နိုင်ငံဒီမြေကျောင်းအင်းအိုင်တွေကိုထိမ့်သိမ့်လာရေလမ်းသွားလာရေးကိစ္စတွေမှာဘလုံးနီးနဲ့ဖြစ်ဖြစ်သွားလို့လာလို့ရအောင်လှုပ်ထားကင်ထားတော်တော်လေးကိုပဲရေကိုကောင်းမွန်စွာအသုံးချနိုင်တယ်ပေါ့လေအစိုးရဖြစ်အဆက်ဆက်ပြင်ကိုဒီနိုင်ငံကိုအုပ်ချုပ်တဲ့ဘရင်ကိုနှိုက်ကလည်းဒီရေအရင်းမြစ်နဲ့ပတ်သက်လာလို့ရှိရင်တော်တော်လေးကို view the site လောက်ကင်တာတွေ့ရတယ်ကျွန်တော်တို့နိုင်ငံမှာလည်းတကယ်တော့ဒီရေအရင်းမြစ်ကိုဒီထက်အများကြီးပို့ပြီးတော့ archive လုပ်မယ်ဆိုလို့ရှိရင်ဒီမြစ်တွေရောရေနဲ့ပတ်သက်တဲ့ဟာတွေမှာရောအများကြီးတိုးတက်လာမလို့စပါတယ်
ဟုတ်ဥပမာလေးတစ်ခုပြောပြပေးပါလားနိုင်တယ်လန်မှာဒီလိုမျိုးသူတို့မှာဗယ်မြစ်ကျောင်းအဓိကရှိပြီးတော့ဒီရေကျောင်းသွားလာမှုကိုကောက်အောင်ဘယ်လိုလုပ်ထားလဲဆိုတာ
နယ်တယ်လန်မှာဆိုလို့ရှိရင် dry မြစ်ပေါ် dry မြစ်နဲ့ဆက်ဆက်နေတဲ့ညစ်လက်တဲ့ညငယ်အားလုံးကိုသူတို့ပြုပြင်ထိန်းသိမ်းထားတဲ့အတွက်ဒီ dry မြစ်နဲ့ဆက်ဆက်နေတဲ့နိုင်ငံတွေအားလုံးကိုဒီရန်လန်းနေပြီးတော့ဒီတေပို့ဆောင်ရေးလုပ်ငန်းကိုကောက်သွားလုပ်နိုင်တာကိုကျွန်တော်တွေ့ရပါတယ်ဒီနယ်တယ်လန်နိုင်ငံဒီပြည်လဲရင်မြစ်ပြင်အောက်မှာတည်ထားတဲ့နိုင်ငံတစ်ခုဖြစ်နေရသားနဲ့ကိုပဲဒီကြောင်းသွားလာရေးကိစ္စကိုကောင်းမွန်စွာထိန်းသိမ်းတိစောက်ထားနိုင်တဲ့အတွက်သူ့ရဲ့ရော်တဆန်မြို့မှာရှိတဲ့ပင်လယ်စိတ်ကမ်းကဆိုလို့ရှိရင်ကမ္ဘာပေါ်မှာတော်တော်လေးကိုကြီးကျယ်တဲ့စိတ်ကမ်းမြို့တစ်မြို့ဖြစ်ဒီခြာလေးကမ်းရိုးတန်းတွေကိုထိန်းသိမ်းတယ်ရေကိုလုံလောက်တဲ့ရေအနေရအောင်ဆင့်ဆင့်ဒီကားတွေတက်တဲ့ထိန်းသိမ်းတယ်ပြီးတော့အဲ့ထက်မှပဲသွားလာလှုပ်ရှားပြီးတော့ဒီကြောင်းတိမ်ပူဆောင်ရေးလုပ်ငန်းကိုတော်တော်လေးကိုကြီးကျယ်လုပ်ကြရတွေ့ရပါတယ်
ဟုတ်ကဲ့ဒီမြန်မာနိုင်ငံတကဒီ AR မြေကျောင်းထဲမှာဆိုလို့ရှင်တောင်နေထွန်းတာကိုဘယ်လိုပုံစံမျိုးတွေနဲ့လမ်းရှင်းပေးဖို့သင်မယ်လို့ထင်ပါလဲ
ကျွန်တော်တို့ AR မြေကြီးတစ်ခုလုံးကိုဒီပြည်ပင်ထိန်းသိမ်းလုပ်ငန်းစဉ်ကိုပြန်လုပ်ဖို့အတွက်နယ်သာလန်နိုင်ငံကလည်းထောက်ပံ့လို့နဲ့ရခိုင်အစိုးရလက်ထက်ကသူတို့လေ့လာစုဆောင်မှုကိစ္စကိုစတင်ဆောင်ရွက်ကြပါတယ်ရေအေးမြေကွန်ပျူတာတိုင်းနဲ့ပတ်သက်တဲ့ကိစ္စအချို့ကိစ္စတွေမှာကျွန်တော်ပုဂ္ဂလိကဘက်ကနေဝင်လို့တဲ့အခါကျတော့ကျွန်တော်တို့ဒီပညာရှင်နေနဲ့ပူးပေါင်းဆောင်ရွက်တာတို့ပညာရှင်တွေကိုရှင်းနေပြီးတော့အကြံဉာဏ်ရယူပြီးဆောင်ရွက်တာတို့အဲ့တော့ကျွန်တော်မြင်တာတော့ဒီ AR မြေကြီးတစ်ခုလုံးကိုပြန်ပြီးတော့ပြင်ထိန်းသိမ်းကြမယ်ဆိုရင်ငွေကြေးအရင်းအနှီးရောအများကြီးလိုပါမယ်မြေကျောင်းတစ်ခုဖြစ်တဲ့အတွက်ဥပမာကာကြီးဆိုတဲ့နေရာမှာလှုပ်လိုက်တဲ့၄စနစ်နဲ့ခါဘွေးဆိုတဲ့နေရာမှာပုံတူထပ်တူကူးပြီးတော့လှုပ်လို့မရပါဘူးမြေကျောင်းရဲ့သဘောသဘာဝအရာကတော့တော်တော်လေးကိုခမရဖြစ်တယ်ပေါ့လေအဲ့တော့ကျွန်တော်တို့ကကာကြီးမှာဘယ်လိုပြင်ထိန်သိမ်းမလဲဆိုတော့ဒီစနေရောက်တော့အဲ့နေရာအတွက်ကိုပဲတက်တက်မှတ်မှတ်လေးလေ့လာစုဆောင်မှုလုပ်ပြီးမှပြင်ထိန်သိမ်းရင်းလုပ်ရပါတယ်ဒီမြေကျောင်းတစ်ခုတည်းမှာပဲခါခွေးဆိုတဲ့နေရာရောက်သွားရင်ဘယ်လိုလုပ်မလဲဆိုတဲ့ဟာလေးလေ့လာစုဆောင်မှုလုပ်ပြီးမှရလာတယ်ရလက်ပုံမှန်မျိုးဒီတော့ပြင်ထိန်သိမ်းခြင်းလုပ်ရပါတယ်မြေကျောင်းကြီးကလည်းရှည်တဲ့အခါကျတော့ကျွန်တော်တို့ဒီမြေကျောင်းကြီးတစ်ခုလုံးကိုပြင်ထိန်သိမ်းမယ်ဆိုရင်ငွေရင်းနှီးလည်းတော်တော်လေးကိုနိုင်ငံတော်အနေနဲ့စိုက်ထုတ်အောင်ဟာလေးရှိပါတယ်အဲ့တချိန်တည်းမှာပြည်သူလူထုရဲ့အားကလည်းအများကြီးလုံမယ်လို့ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့တော်တော်ပြုံးပြီးသွားတာရှိမယ်။ဒီတတ်တူတူခေါ်တဲ့နေရာမှာကျွန်တော်တို့နီးစနစ်မကျတဲ့ကိစ္စတွေရှိမယ်။မိုက်ပစ်တဲ့ကိစ္စ၊ဘယ်မြောင်းတွေလွတ်ပြစ်နေတဲ့ကိစ္စတော်တော်ကိုစိုးရွားတဲ့လေ့ကျင့်တစ်ခုဖြစ်နေတယ်ပေါ့လေ။အဲ့ဒါလေးကလည်းဒီမြေကျောင်းအနေနဲ့ပတ်သက်လာလို့ရှိရင်ဘာဝဘေးအန္တရာယ်ကိုပိုတိုးအောင်ထပ်ဆောင်အန္တရာယ်တစ်ခုပါ။အစိုးရကပညာပေးရုံနဲ့လိုက်ထိမ့်သိမ့်ရုံနဲ့မပြီးဘူးပေါ့လေ။ဒါပြည်သူလူထုမှလည်းအများကြီးတောင်းရှိပါတယ်။ဒါရင်လည်းပြည်သူလူထုကနေပြောနည်းနည်းချင်းချင်းလေးလောက်ကြမယ်ဆိုလို့ရှိရင်စီးနေကန်းနဲ့လုပ်မယ်ဆိုရင်ဒီမြေကျောင်းပြင်ထိမ့်သိမ့်လုပ်ငန်းကထင်ထားတာတည်းနဲ့ပြည်နယ်စံတန်းလေးပြီးနိုင်မယ်လို့ယူဆပါတယ
်။ဟုတ်ကဲ့။တင်မောကက်တင်ကြောင်းနေနဲ့ဒီ AR မြေကျောင်းနဲ့သွားမယ်ဆိုလို့ရှိရင်ရေကျောင်းသွားလာရေးမှာအခက်အခဲဆုံးဖြစ်မဲ့နေရာဘယ်နေရာလို့ထင်ပါလဲ။
ဆက်ရှိနေရနေရ20လောက်ဒီလောလောဆယ်မှာတော်တော်လေးကိုခက်ခဲခက်ခဲနဲ့သွားလာလှူရှားမယ်နေရဖြစ်နေတယ်ပေါ့လေဒါကတော့အမှောင်ဆုံးရှင်းရမယ်နေရလေးပေါ့အဲ့နောက်ပိုင်းကျမှတခြားလိုအပ်တဲ့နေရတွေလိုက်ပြီးပြင်ချိန်မချင်းလောက်ရမယ်ပေါ့လေဥပမာအဖြစ်ကျွန်တော်အနေနဲ့ပတ်ဝန်းပတ်သက်မှုရှိနေတာကတော့ပကန်းမြို့နဲ့ပတ်ဝန်းကျင်ကမှရှိနေတဲ့အရာပင်မြစ်ပေါ့လေအဲ့နေရကလည်းဒီလူရေပေါ့လေရေနေတဲ့အချိန်ဆိုလို့ရှိရင်မြေကျောင်းက၃ဘီ၄ဘီအဲ့လောက်အထိကိုတိမ်သွားတယ်ပေါ့လေရေရင်နေပေါ့လေချက်ချင်းသွားလာဖို့အတွက်ကိုတော်တော်လေးကိုခက်ခဲရှိလာတယ်ပေါ့အဲ့တော့ရေလမ်းကြောင်းကိုအားထားပြီးတော့စိန်ပို့ဆောင်ရေးလုပ်ငန်းကိုလုပ်ဖို့တော်တော်လေးကိုစဉ်းစားလာတဲ့အချိန်ကြီးရောက်သွားတယ်ပေါ့လေ
ဆိုတော့ဒီပကံပတ်ဝန်းကျင်မှာဘယ်နေရာနေစပြီးတော့ဆောင်ရွက်မယ်လို့စဉ်းစားထားပါလဲ
ပါဝင်ကြီးမှာမြေချောင်းကရော်လေးလေးကျေလာတယ်အလေကောင်မလဲတောင်ပုံကြီးတပြီးပြီးတောင်ကနေပြီးတော့ကျွန်းနီးပါးလောက်ဖြစ်သွားတဲ့အတွက်မြေချောင်းကနှစ်ချမ်းကွဲသွားတယ်ပေါ့လေရှေ့ဘက်ချမ်းမှာလဲသူကလမ်းကြောင်းရှိနေပါတယ်သို့တော့တော်တော်လေးကိုတိမ်ပြီးတော့ကျွန်တော်ပြည်ပင်ချိန်သိမ့်မဲ့ရေရင်နဲ့သွားလို့လာတော့ကျွန်တော်လုံးမကန်နိုင်ဆိုတော့မလုံးတဲ့အခြေအနေကြောက်တယ်ဒီနောက်ပိုင်းကမှရှိတဲ့အဓိကယူလမ်းကြောင်းကိုပြင်ဆင်မှုအတွက်ကမ်းနဲ့ချိန်သိမ်းတဲ့ကိစ္စရေယူနဲ့သွားအောင်လို့ကျွန်တော်တူဖို့ယူရမယ်ကိစ္စ။ဟိုဒီဒါကတော့အဓိကအချက်လက်ခုပေါ့လေ
။ဦးစိုးမင်းအောင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော်။
စနေနေ့နဲ့ခင်း VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်နားဆင်နေကြတာပါရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။1980အရောက်မှာနိုင်ငံပေါင်း25နိုင်ငံထိနျူကလ িয়ার လက်နက်ပိုင်ဆိုင်ရေးအတွက်ကြိုးပမ်းနေကြလိမ့်မယ်လို့1960ပြည်လွန်အစောပိုင်းမှာအမေရိကန်သမ္မတ John F. Kennedy ကတတိပေးခဲ့ပါတယ်။ဒါပေမဲ့ NPT လို့ခေါ်တဲ့နျူကလ িয়ার လက်နက်မပြန့်ပွားရေးစာချုပ်ရဲ့ကျေးဇူးကြောင့်ပြောခဲ့တဲ့လောက်မဖြစ်မလာခဲ့ပါဘူး။ NPT ကိုလက်မှတ်ရေးထိုးတဲ့နိုင်ငံတွေက IAEA လို့ခေါ်တဲ့နိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီနဲ့နှိကက်စွာပူးပေါင်းပြီးတော့နျူကလ িয়ার ပစ္စည်းတွေကိုလက်နက်ပြုလုပ်ရေးနဲ့ငြိမ်းချမ်းစွာအသုံးပြုရေးတို့အတွက်တိကျသတ်မှတ်ပြီးကန့်သတ်ပေးနိုင်ခဲ့ကြပါတယ်။ဒီလိုကန့်သတ်တားမြစ်နိုင်ခဲ့တဲ့အတွက်ယောဂါရှာဖွေရေးတိုက်ဖျက်ရေးကောက်ပဲတိနံအစ်စ်များပေါ်ထွန်းရေးရေရင်မြင့်စီမံခန့်ခွဲရေးကုလသမဂ္ဂရဲ့ဖွံ့ဖြိုးရေးရည်မှန်းချက်တွေအတွက်သိပ္ပံနဲ့ဤပညာဖော်ထုတ်ရေးစတဲ့ငြိမ်းချမ်းရေးရည်မှန်းချက်များအတွက်နျူကလ িয়ার စွမ်းရည်ကိုကြေကြေပြန့်ပြန့်အသုံးပြုလာနိုင်ခဲ့ကြပါတယ်။ကမ္ဘာတစ်ဝှမ်းမှာတန့်ရှင်းတဲ့စွမ်းအင်ပေးနိုင်တဲ့နျူကလ িয়ার စီးပွားရေးလည်းတိုးတက်လာပါတယ်။ NPT စာချုပ်အတိုင်းနျူကလ িয়ার လက်နက်မပြန့်ပွားအောင်ထိန်းသိမ်းထားနိုင်တဲ့အတွက်နျူကလ িয়ার လက်နက်ဖြတ်သိမ်းရေးဖြစ်ထွန်းနိုင်တဲ့တည်ငြိမ်သောလုံခြုံရေးပတ်ဝန်းကျင်ကိုလည်းဖန်တီးနိုင်ခဲ့ပါတယ်။စီအေပီဆုံးချိန်ကစပြီးတော့အမေရိကန်နျူကလ িয়ার လက်နက်စုဆောင်းထားမှုပမာဏဟာအမြင့်ဆုံးအဆင့်ကနေ85ရာခိုင်နှုန်းထိကျဆင်းလာခဲ့ပြီးတော့အမေရိကန်နဲ့ရုရှားတို့ကြားချုပ်ဆိုခဲ့တဲ့ SDARD လို့ခေါ်တဲ့မဟာဗျူဟာမြောက်လက်နက်လျှော့ချရေးသဘောတူညီချက်အရနှစ်နိုင်ငံလက်နက်လျှော့ချမှုဟာ1950ပြည့်လွန်နောက်ပိုင်းအနိုင်ဆုံးအဆင့်ကိုရောက်ရှိလာမှာဖြစ်ပါတယ်နျူကလ িয়ার လက်နက်ပြန်ပွားမှုဟူသည်မှာလက်နက်လျှော့ချရေးအလားအလာကိုပြက်ပြားစေမှာဖြစ်ပြီးတော့နျူကလ িয়ার စစ်ဖြစ်ပွားနိုင်တဲ့အန္တရာယ်မြင့်မားလာနိုင်ပါတယ်။အလားတူပဲနျူကလ িয়ার တက်ဆင်မှုမှားယွင်းတွက်ချက်မှုမတော်တဆဖြစ်ပွားမှုတွေနဲ့အတူနိုင်ငံတကာအကြမ်းဖက်အဖွဲ့များလိုအစိုးရမဟုတ်တဲ့အဖွဲ့တွေလက်ထဲနျူကလ িয়ার လက်နက်ရောက်ရှိသွားနိုင်မှုစတဲ့အန္တရာယ်တွေရောက်ရှိသွားနိုင်ပါတယ်။မြောက်ကိုရီးယားကမစ်ဆိုင်းဒုံးကျည်တွေထပ်ခါတလဲလဲစမ်းသပ်နေမှုမှာအမေရိကန်ပြည်အောင်စုအပါအဝင်ကမ္ဘာလူထုတန်းပေါင်းများစွာတို့ရဲ့လုံခြုံရေးကိုချိန်းချောက်နေပြီးတော့တည်ငြိမ်မှုပြက်ပြားအောင်ဖန်တီးနေတာဖြစ်ပါတယ်။ NPT စာချုပ်ဟာမြောက်ကိုရီးယားရဲ့ပလူတိုနီယံနဲ့ယူရေနီယံတရားမဝင်ထုတ်လုပ်ပြီးတော့နျူကလ িয়ার လက်နက်ထုတ်လုပ်မှုကိုကမ္ဘာကဝိုင်းကျင်ဖို့အတွက်အရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်ပါတယ်။နျူကလ িয়ার မပြန့်ပွားရေးစာချုပ်ဟာဒီကနေ့အချိန်မှာအလိုအဆုံဖြစ်တယ်လို့နိုင်ငံတကာလုံခြုံရေးနဲ့နျူကလ িয়ার မပြန့်ပွားရေးဆိုင်ရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးအီလီယက်ကန်ကပြောကြားလိုက်ပါတယ်ရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်နေတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ဆက်လက်ပြီးတော့သတင်းအကျဉ်းချုပ်ကဒေါက်ခင်မျိုးသက်ကပြောပြမှာပါ။
ဒီရန်စုဆောင်စမ်းစစ်ဆေးဘျူရို FBI ရဲ့အကြီးအကဲဟောင်း James Comey ဟာကျန်စပရင်းနေ့လွှတ်တော်ကြားနာပွဲမှာကြမ်းကြိမ်ထားတဲ့ကြားကနေလိန်လေပြောဆိုခဲ့တယ်လို့ American သမ္မတ Donald Trump ကတောက်ကြံနေမှာသတင်းတောက်တွေကိုပြောပါတယ်သမ္မတ Trump ကအင်ဘျူရိုအပြင်နှင်းစီဥယျာဉ်မှာသတင်းတောက်တွေရဲ့အမေကိုဖြေကြားရင်းပြောကြတာဖြစ်ပြီးဒါဟာမေလ18ရက်နေ့ကစပြီးသတင်းမီဒီယာတွေနဲ့ပထမဆုံးအမေဖြေစာလောက်တာဖြစ်ပါတယ်ဗြိတိန်နိုင်ငံမှာချက်သပရင်းတွေကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလက်ရှိအာဏာရ Conservative Party အပါအဝင်ဘဲပါတီကမှအစိုးရဖွဲ့နိုင်တော့အောင်လွှတ်တော်အမတ်နေရာအများစုကိုမရခဲ့ကြပါဘူး။ဝန်ကြီးချုပ် Theresa May ကတော့မြောက်ပိုင်း Ireland က Democratic Unionist Party DUP နဲ့ညွန်ပေါင်းအစိုးရဖွဲ့မယ်လို့ကြေညာလိုက်ပါတယ်။နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာတောက်ကြံနေမှာကနေဒါခီးစင်ကိုအဆုံးသတ်ပြီးဆွီဒင်နိုင်ငံကိုဆက်လက်ထွက်ခွာသွားပြီးဖြစ်ပါတယ်။ဆွီဒင်ကလွှတ်တော်ဥက္ကဋ္ဌမစ္စတာအော်ရီမန်အာလင်းနဲ့ဆွီဒင်ဝန်ကြီးချုပ်မစ္စတာစတီဖန်လိုဘန်တို့ရဲ့ဖိတ်ကြားချက်အရဒေါန်ဆန်းစုကြည်ဟာဆွီဒင်နိုင်ငံကိုတည်ဝင်ချစ်ကြည်ခီးဆက်လက်တွားရောက်တာဖြစ်ပါတယ်။ဆွီဒင်ခီးစင်တွင်မှဒေါန်ဆန်းစုကြည်ဟာဆွီဒင်နိုင်ငံရောက်မြန်မာတိုင်းသားတွေနဲ့တွေ့ဆုံမှာပါ။ အာရှနဲ့အရှိနဲ့တောင်ပြုတ်ပင်နယ်ဘက်ကတရုတ်တို့ပိုင်ဆိုင်တယ်လို့ပြောနေတဲ့ရေးပင်မှာငါးဖန်ခွင့်ပိတ်ပင်တယ်လို့တရုတ်နိုင်ငံကကြေညာပါတယ်
ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်ညာကတော့ Darryl Smith ပါ။စနေနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော့ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရွှေလန်းချမ်းမြေကြပါစေရှင
This program has come to you from the Voice of America, Washington.